Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington နဲ့ Review American တန်ကနေ2020 October 30ရက်တောက်ကြနေမနက်ခင်း season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ2440နဲ့51လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့တူပြောပြပေးပါမယ်။အမေရိကန်ရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းမဲ့လူပါတော့တယ်။ချက်စပရင်းနေ့က Republican Party ကသမ္မတ Donald Trump နဲ့ Democratic Party ကပြိုင်ဘက် Joe Biden တို့နှစ်ယောက်စလုံးဟာသူတို့နှစ်ဦးအကြိတ်နဲ့ရှင်ပြန်ရဖို့ရှိတဲ့ Florida ပြည်နယ်မှာမဲဆွယ်နေကြပြီးရှစ်တပတ်အင်္ဂါ November 3ရက်ရွေးကောက်ပွဲနေ့မှာမဲလာထည့်ကြဖို့အတွက်ဦးစားပေးဆော်နေကြပါတယ်။ American နိုင်ငံသား83သန်းကျော်ကကြိုတင်မဲပေးခဲ့ကြပြီးဖြစ်ပါတယ်။တချို့ကမဲယုံတွေမှာကြိုတင်မဲပေးခဲ့တယ်လို့တချို့ကစားရိတ်ကနေမဲထည့်ခဲ့ကြတာပါ။ကျန်နေသေးတဲ့မဲမပေးရသူတန်းပေါင်းများစွာကိုအင်္ဂါနေ့မှာမဲသွားပေးချဖို့အတွက်တိုက်တွန်းနေကြတာဖြစ်ပါတယ်။သမ္မတ Trump ရောဂျိုးဘိုင်ဒန်မှာချက်တပရင်းတွေက Florida ပြည်နယ် Tampa မြို့မှာကျင်းပတဲ့လူမှုစုဝေးပွဲတွေမှာမဲဆွဲခဲ့ကြပါတယ်။သမ္မတ Trump အတွက်တော့ဇူလိုင်လကနေ September လအတွင်းစီးပွားရေးကြီးထွားမှုနှုန်း 33.1% ရာခိုင်နှုန်းရှိနေတယ်ဆိုတော့နောက်ဆုံးခန့်မှန်းချက်တွေကြောင့်မဲဆွဲမှုမှာမြန်မာလှနေတာပါ။ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြန်ပြီးတိုးလာတာနဲ့အမျှအလုပ်သမားတွေအလုပ်ပြန်ရရေးနှေးကွေးလာနေတာကြောင့်စီးပွားရေးနောက်တစ်ချီပြန်ပြီးအားနည်းလာနေတယ်လို့စီးပွားရေးကျွမ်းကျင်သူတွေကသတိပေးနေပါတယ်။ Democratic Party ကဂျိုးဘိုင်ဒန်ကတော့အခုလိုစီးပွားရေးကြီးထွားမှုဆိုင်ရာထုတ်ပြန်တဲ့ခန့်မှန်းချက်ပေါ်ဝေဖန်လိုက်ပါတယ်။ဒီစီးပွားရေးနလန်ထူမှုဟာတိတ်ကိုနှေးကွေးနေတာဖြစ်ပြီးလက်ရှိတိုးတက်မှုကအထောက်အကူဖြစ်စေပေမဲ့ကလေးနဲ့ချီတဲ့လက်လုလက်စားမိသားစုတွေနဲ့အသေးစားလုပ်ငန်းရှင်ကလေးတွေအဖို့တော့ဒုက္ခရောက်နေစေပဲလို့ပြောပါတယ်။ဒါအပြင် COVID-19 အတွက်သမရရဲ့ကင်တွယ်ပုံကိုပါဝေဖန်ခဲ့တာပါ။ပြင်သစ်နိုင်ငံ Nice မြို့ကခရီးရန်ဖျားချောင်းမှာချက်တပရင်းတွေကဓာသမတူကတိုက်ခိုက်ခဲ့တဲ့အတွက်လူ3ဦးသေဆုံးခဲ့ရတဲ့နောက်ချက်ချင်းဆိုသလိုပဲပြင်သစ်အစိုးရကလုံခြုံရေးအခြေအနေကိုအမြင့်ဆုံးဆင့်ကိုတိုးပြီးထုတ်ပြန်လိုက်ပါတယ်။ဒါအပြင်နိုင်ရင်နိုင်ငံအတွင်းမှာလည်းကိုရိုနာဗိုင်းရပ်စ်ကြောင့်တနိုင်ငံလုံးတိုက်တာနဲ့လော့ခ်ဒေါင်းလုပ်ပြီးအသွားအလာတွေပိတ်ပင်လိုက်ပါတယ်။ပြင်သစ်နိုင်ငံမှာကျောင်းဆရာတဦးခေါင်းဖြတ်အသက်ခံရတာပါဝင်မွတ်စလင်အစွန်းရောက်တွေရဲ့တိုက်ခတ်မှုကိုနှစ်လအတွင်းတတိယအကြိမ်ခံခဲ့ကြရတာဖြစ်ပါတယ်။ Nice မြို့ကနော်တာဒိမ်းဖျားချောက်မှာဓာသမရဲ့တိုက်ခိုက်မှုကြောင့်3ဦးသေဆုံးခဲ့ရတယ်လို့ပြင်သစ်တောင်ပိုင်းကအဗက်ဂနာမြို့မှာလည်းတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတိုက်ခိုက်သူကိုတော့ရဲကအသေးရမိခဲ့တာပါ။ဒီတိုက်ခိုက်မှုနှစ်ခုကြားဆက်နွယ်မှုရှိမရှိတော့မသိရသေးပါဘူး။ပြင်သစ်အစိုးရအကြမ်းဖက်နှိမ်နင်းဆိုင်ရာအစိုးရရှင်တွေကအခုတိုက်ခိုက်မှုတွေအတွက်စုံစမ်းစစ်ဆေးဖို့စတင်လှုပ်ဆောင်နေပြီဖြစ်တယ်လို့ပြင်သစ်နိုင်ငံတွင်းကကျောင်းတွင်နဲ့ဘာသာရေးဆိုင်ရာနေရာတွေမှာကာကွယ်စောင့်ရှောက်ဖို့အတွက်လက်ရှိတပ်သား3000ချထားရကနေ9000ထိတိုးမြင့်ချထားမှာဖြစ်ကြောင်းပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကပြောပါတယ်။ဒီသတင်းပတ်အစောပိုင်းမှာပဲခရီးရန်ဖျားကျောင်းတွင်နဲ့ဘလီဝတ်ကျောင်းတွင်မှာလုံခြုံရေးတွေတိုးမြင့်ချထားဖို့အတွက်ပြင်သစ်ရဲချုပ်ကအမိန့်ပေးထားတာဖြစ်ပါတယ်။ပြင်သစ်ကခရီးရန်ဖျားကျောင်းတွင်ဟာမကြာခင်နှစ်တွေအတွင်းအစွန်းရောက်တွေရဲ့ရဲဆက်ဆက်တိုက်ခိုက်မှုကိုခံခဲ့ကြရတာဖြစ်ပါတယ်။ပြင်သစ်တောင်ပိုင်းနီးစ်မြို့မှာလူ3ဦးကိုတေဆေးတဲ့ဓာသမဟာအသက်21နှစ်အရွယ်တူနီရှားနိုင်ငံသားဘရာဟင်အော်ဆာအော်ဖြစ်ကြောင်းပြင်သစ်အာဏာပိုင်တွေကပြောပါတယ်။သူဟာစက်တင်ဘာလတုန်းကအီတလီနိုင်ငံလမ်ပီဒိုဆာကျွန်းကိုလှေနဲ့ရောက်လာတာဖြစ်ကြောင်းရိုက်တာသတင်းမှာဖော်ပြပါတယ်။ပြင်သစ်နိုင်ငံကိုဒီလအစောပိုင်းတည်းမှာရောက်လာတာပါ။သူဟာစစ်သွေးကြွဆင်းရဲတဲ့မှာမပါသလိုပြင်းထန်ထောင်လိုင်းရင်းတွေအဆောင်ကြီးခံရသူတဦးလည်းမဟုတ်ဘူးလို့ Rogers သတင်းမှာဖော်ပြပါဗါးအခုတိုက်ခိုက်မှုကိုအကြမ်းဖက်ဝါရာဆွဲလုပ်ရတစ်ခုဖြစ်သတ်မှတ်ပြီးပြင်းထန်ဆွေရကလုံခြုံရေးအဆင့်ကိုအမြင့်ဆုံးအဖြစ်မြင့်တင်သတ်မှတ်လိုက်ပါတယ် Nice က Notre Dame ဖျားချောင်းထဲမှာနှစ်ဦးတပ်ခံရတာဖြစ်ပြီးနောက်တစ်ဦးကဖျားချောင်းထဲကနေဒဏ်ရာနဲ့ထွက်ပြေးပြီးမကြခင်မှာပဲတည်ဆုံးခဲ့ရတာဖြစ်ပါတယ်ပြင်းထန်နိုင်ငံမှာချက်တပရင်းတွေဖြစ်ပေါ်ခဲ့တဲ့တိုက်ခိုက်မှုအတွက်ကုလသမဂ္ဂအတွင်းမှုချုပ်ကပြင်းပြင်းထန်ထန်ရှုတ်ချကြောင်းအကြမ်းမှုချုပ်ရုံးပြောခွင့်ရစတီဖန်ဒူဂျာရစ်ကချက်တပရင်းနဲ့တရင်းစာရှင်းလင်းပွဲမှာပြောပါတယ
် The Secretary General strongly condemns the heinous attack
Miss Mioga Notre Dame ဖျားကျောင်းမှာဒီကနေ့ဖြစ်ပွားတဲ့အလွန်တရာဆက်ဆုပ်ပွဲကောင်းတဲ့တိုက်ခိုက်မှုအတွက်အကြမ်းမှုချုပ်ကပြင်းပြင်းထန်ထန်ရှုံ့ချကြောင်းပြောသွားတာပါတေဆုံးအသူရဲ့မိသားစုဝင်တွေနဲ့ထပ်တူဝမ်းနည်းရကြောင်းနဲ့ကုလသမဂ္ဂအနေနဲ့ပြင်သစ်အစိုးရနဲ့ရောပြည်သူတွေနဲ့ပါတသားတည်းရှိမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒီလိုတိုက်ခိုက်ခံရမှုအတွက် American သမ္မတ Donald Trump ကလည်းပြင်းပြင်းထန်ထန်ရှုံ့ချလိုက်ပြီးအကြမ်းဖက်တိုက်ခိုက်မှုတွေရပ်ဆိုင်းဖို့အတွက်ချက်တပရင်းနေမှာပဲတောင်းဆိုလိုက်ပါတယ်။နာဂန်နိုကာရာဘတ်ဒေသအရင်းနဲ့ပတ်သက်ပြီးအာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားဖြစ်ပေါ်နေတဲ့တိုက်ပွဲတွေအတွင်း တည်ဆုံးခဲ့ရသူတွေရဲ့ရုပ်လောင်းတွေပြန်ပို့ပေးဖို့အကူအညီတွေပေးနေတယ်လို့ ICRC နိုင်ငံတကာချက်ချင်းကြီးဖွဲ့ကြီးကချက်တပရင်းနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားသဘောတူညီချက်ရပြီးတဲ့နောက် ICRC ကဘက်လိုက်မှုမရှိဘဲလူသားချင်းစာနာမှုဆန်ရကိစ္စရပ်တွေမှာပါဝင်ကူညီလှုပ်ဆောင်နေကြောင်းဖော်ပြထားပါတယ်။အကျဉ်းသားလဲလှယ်တာတွေ၊ဒဏ်ရသူတွေကိုတည်ထုတ်ပေးတာတွေ၊တည်ဆုံးခဲ့ရသူတွေရဲ့ရုပ်လောင်းတွေပြန်ပို့ပေးတာတွေနဲ့လူသားချင်းစာနာမှုဆန်ရအကူအညီတွေကိုဖဲမလိုက်ဖဲလှုပ်ဆောင်ပေးနေတယ်လို့ ICRC ဒေတာဆိုင်ရာအကြီးအကဲကပြောပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 လိုင်းဒိုမီတာ40 kHz 8.33 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190kHz 1505တို့ကလည်းထုတ်လွှင့်ပေးနေပါရဲ့ရှင
် VOA American အတန်းရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်။ကျွန်တော်ရဲမထွန်ပါမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်တက်လာတဲ့ချိန်မှာကုလသမဂ္ဂအဖွဲ့ကဌာနညှိနှိုင်းရေးမှူး OLAMGRAM ဦးဆောင်တဲ့အဖွဲ့ကတဆင့်ကရောဂါအတွက်လိုအပ်တာတွေကိုထောက်ပံ့ကူညီပေးခဲ့တယ်လို့ကုလသမဂ္ဂပြောခွင့်ရ Stephen Dujarric ကပြောပါတယ်
And an update from Myanmar and what our country team is doing there to address the pandemic. Their operations led by
the Myanmar and where yoga thing chong ye ko ye phi yoga sisi ye kriya test kits 3 day ba ne de ko ye ka kwe pisi 26000 jaw ko pay ya kha chang ne let lo kulatamaka klei mya yam ngwe phwe UNICEF ne kaba sanay yik ka si sin WFP ga lu ta tan law twe ngwe che akunji pe ni chang pyo ba de da pyin aku lu ka yoga phit paw ya de a paw ma public ga gana ne che let data ri ko chi chi ba ma yak kha la mu shi ma ko twe ni ya chang ဒါပြင်အခုလိုကယောဂါဖြစ်ပွားနေမှုကြောင့်ပုဂ္ဂလိကကဏ္ဍနဲ့ကြီးလက်ဒေတာတွေကိုကြီးကြီးမားမားရက်ခတ်မှုရှိနေတာကိုတွေ့ရှိရကြောင်းကိုကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP နဲ့ကမ္ဘာစားနပ်ရိက္ခာနဲ့စက်ပြူရေးအဖွဲ့ FAO ကတွေ့ရှိခဲ့တယ်လို့ဒူဂျာရစ်ကပြောပါတယ်။ကျောင်းတွေပိတ်ထားရတဲ့အတွက်လည်း WFP ကမိသားစု 34,500 အထက်အစားအသောက်တွေကိုထောက်ပံ့ပေးနေတယ်လို့ပြောပါတယ်။ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO နဲ့ UNICEF အဖွဲ့တို့ပူးပေါင်းပြီးဆီယာဆီယာမ9000ကျော်ကျောင်းသားတွေနဲ့မိသားစုတွေအတွက်လက်ညှိုချက်တွေချမှတ်ပေးခဲ့ပြီးအိမ်ကနေစတင်နိုင်ဖို့သင်ကြားရေးပစ္စည်းတွေကိုထောက်ပံ့ပေးခဲ့တယ်လို့ပြောပါရယ်။ဒါ့အပြင်နိုင်ငံကရွှေပြောင်းလူသမားများအကူအညီပေးရေးအဖွဲ့ IOM ကလည်းကယောဂါကာလအလုတ်ကံရှိတာကြောင့်မြန်မာနိုင်ငံကိုပြောင်းလာတဲ့ရွှေပြောင်းလူသား33,000နီးပါးကိုတောက်ရည်နဲ့တခြားလိုအပ်တဲ့ပစ္စည်းတွေထောက်ပံ့ပေးအပ်ခဲ့တယ်လို့ပြောခွင့်ရသူကြားရစ်ကပြောပါရယ်လောလောဆယ်မြန်မာနိုင်ငံကတကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကူးစက်မှုနှုန်းအများဆုံးနိုင်ငံပေါင်း90စီးရင်ထဲမှာအဆင့် 85 မှာရှိနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြုစုတဲ့စီးရင်ကိုကိုးကားပြီးမြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအောက်တိုဘာလ28ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကအဆင့် 86 မှာရှိနေခဲ့တာပါ။အိန္ဒိယနိုင်ငံရဲ့ရွှေချောင်းမောင်ခိုတင်သွင်းမှုနဲ့ဆက်စပ်နေတဲ့မြန်မာ၊နီပေါ်နဲ့ဘူတန်နိုင်ငံတွေကလူတွေနဲ့ပတ်သက်တဲ့တဲလွန်စားတွေကိုရှာဖွေတရှိထားပြီးဖြစ်တယ်လို့အိန္ဒိယအမျိုးသားစုံစမ်းစစ်ဆေးအေဂျင်စီNIA ကပြောကြောင်းအိန္ဒိယသတင်းဌာနတွေကကြာတာပရိနေကပြောပါရယ်။ဩဂုတ်လတုန်းကအိန္ဒိယနိုင်ငံနယူးဒေလီမြို့ယထာဘူတာတစ်ခုမှာအလေးချိန် 83.621 ကီလို 51.2 ပိတ်တာရှိတဲ့ရွှေချောင်းတွေသိမ်းဆည်းရမိခဲ့တဲ့အမှုရနောက်ဆက်တွဲအဖြစ်ကြာတာပရိနေကအိန္ဒိယအမျိုးသားစုံစမ်းရေးအေဂျင်စီ NIA ကဂွာဟာတီ၊စင်ဂလီနဲ့မဟာရာရှထရဒေတာကနေရာလေးကမှရှာဖွေစစ်ဆေးမှုတွေပြုလုပ်ခဲ့တာဖြစ်တယ်လို့ NIA ကိုကိုကပီ The Times of India သတင်းစာမှာဖော်ပြထားပါတယ်။ဂျကာတာမြို့ကိုရောက်ရှိနေတဲ့ American နိုင်ငံသားဝန်ကြီး Mike Pompeo ကအင်ဒိုနီးရှားနိုင်ငံသားဝန်ကြီး Retno Marsudi နဲ့ကြာတာပရင်းနေမှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်တောင်တရုတ်ပင်လယ်ဆိုင်ရာပူးတွဲကြေညာချက်တစောင်းထုတ်ပြန်ခဲ့ပါတယ်။ American နဲ့ Indonesian နိုင်ငံအကြားစီးပွားရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေခိုင်မာအောင်လုပ်ဆောင်ဖို့နိလန်သစ်တွေရှာဖွေသွားမယ်လို့လည်းဝန်ကြီး Pompeo ကပြောပါတယ်။
But this starts with our economic ties. We agreed that the two nations with economies the scale of ours, the size of ours, should be doing much more trade.
နိုင်ငံစီးပွားရေးအင်အားအရကုန်သွယ်ရေးကိုတိတက်ပို့ပြီးတိုးချဲ့ဆောင်ရွက်နိုင်ကြောင်း
အမေရိကန်ဘက်ကယင်းနှစ်မြောက်နှံမှုတွေပို့ပြီးလှုပ်ဆောင်ရမှာဖြစ်ကြောင်းဝန်ကြီးပုံပီယိုကသတင်းတောက်တွေကိုပြောပါရယ်ဒါပြင်တရုတ်နဲ့အင်ဒိုနီးရှားတို့အငင်းပွားနေတဲ့နတ်တူနာဂျောနာကရေပြင်အချုပ်ကြအာဏာကိုကာကွယ်ရမှာအင်ဒိုနီးရှားနိုင်ငံကပြပြတ်သားသားဆောင်ရွက်ခဲ့မှုအပေါ်မှာလည်းပုံပီယိုကချီးကျူးစကားပြောကြားခဲ့ပါရယ်အမေရိကန်နိုင်ငံကြီးဝန်ကြီးရဲ့အင်ဒိုနီးရှားခရီးစဉ်ဟာအာရှ၅နိုင်ငံခရီးစဉ်ရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါရယ်ဒီခရီးစဉ်ကတရုတ်နဲ့အမေရိကန်တနိုင်ငံဆက်ဆံရေးတင်းမာနေချိန်မှာဒေတာတွင်စီးပွားရေးနဲ့မဟာဗျူဟာဆက်ဆံရေးခိုင်မာအောင်လှုပ်ဆောင်ဖို့ရည်ရွယ်တာလည်းဖြစ်ပါရယ်ဒီခီးစင်မတိုင်ခင်ပုံပီယိုကအိန္ဒိယသရီလင်္ကာနဲ့မော်လ်ဒိုက်ဖ်နိုင်ငံတွေကိုသွားရောက်ခဲ့ပါရယ်ဝန်ကြီးပုံပီယိုကအင်ဒိုနီးရှားနိုင်ငံကနေဗီယက်နမ်နိုင်ငံကိုဆက်လက်သွားရောက်ဖို့ရှိပါရယ်ခင်ဗျဗုဒ္ဓဟူးနေ့ကဗီယက်နမ်နိုင်ငံကိုအင်အားပြင်းတိုင်ဖုန်းမွန်တိုင်းမော်လ်ဖ်ဝင်ရောက်တိုက်ခတ်ခဲ့တာကြောင့်အနည်းဆုံးလူ35ယောက်သေဆုံးပြီးလူ50ကျော်ပျောက်ဆုံးနေတယ်လို့နိုင်ငံပိုင်သတင်းဌာနတွေကဖော်ပြပါရယ်မီပြိုရာတွေကြောင့်လည်းအနည်းဆုံးလူ 1.8 သန်းလျှက်စစ်မီပြတ်တောက်နေတဲ့အခြေအနေနဲ့ကြုံတွေ့နေရပါတယ်။နိုင်ငံအလဲပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့အဲ့ဒီတိုင်ဖုန်းမုန်တိုင်းမိုလစ်ကဗီယက်နမ်မှာတိုက်ခတ်ခဲ့တဲ့မုန်တိုင်းတွေထဲအင်အားအပြင်းဆုံးဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီဒေသမှာလွန်ခဲ့တဲ့သတင်းပတ်တွေတုန်းကလည်းမိုးသက်လေပြင်းတွေကြောက်ခဲ့တာကြောင့်လူ160လောက်သေဆုံးခဲ့တာပါ။ဝီလန်တဲ့ဒေသကျောင်းနမ်ပြည်နယ်မှာရှာဖွေကစားရေးဆောင်ရွက်ဖို့စစ်တပ်ကစပစ်စီတွေနဲ့တပ်ဖွဲ့ဝင်ရာနဲ့ချီဆဲလွတ်ထားပါတယ်။အဲ့ဒီပြည်နယ်မှာမုံတိုင်းကြောင်းအနည်းဆုံး19ယောက်သေဆုံးပြီး12ယောက်ပျောက်ဆုံးနေပါတယ်။မြေပြိုရာကြောင်းထရမ်ပန်ဂျေးရွာမှာလူ10ဦးနဲ့အနီးကရွာငယ်တစ်ခုမှာတော့နောက်ထပ်လူ10ဦးသေဆုံးခဲ့ပါတယ်။တောက်ကြနေမနေ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်အပြည့်မှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကျွန်တော်ဝင်းမင်ပါ။ကိုဗစ်ဖြစ်နေစေမြန်မာနိုင်ငံမှာရွေးကောက်ပွဲလည်းဖြစ်လာတော့မှာမို့နောက်ဆုံးကိုဗစ်အခြေအနေနဲ့ကာကွယ်ရေးအတွက်ပြင်ဆင်ထားတာတွေကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရကိုမေးရမှာဒေါက်တာသန်းနိုင်စွာကနောက်ဆုံးကိုဗစ်ကူးစက်မှုအခြေအနေကိုအခုလိုသုံးသပ်ပြပါတယ
်။ငင်းငန်းလူရကြည့်နေကြတော့ကျွန်တော်ကခဏလေးကလည်းပြန်ပြတယ်ပေါ့နော်။ဒါပေမဲ့ကျွန်တော်တို့အမြင့်ဆုံးတက်ခဲ့တဲ့အနေထားကို2100ကျော်တက်ခဲ့အနေထားကိုကျွန်တော်မျက်မြောက်ဘူး။ဒီရက်ခါကျ test positive rate နဲ့ပြန်ကြည့်တော့ကို700လောက်900လောက်တော့ဒီဆင်းခဲ့ပြီးမှအခုဒီမှာကျဆယ်ဆက်တည်ပြန်ဖြစ်လာမျိုးရှိရပါတော့။ဒါလေးကတော့ကျွန်တော်ကနည်းနည်းဆိုရင်ဒါပေမဲ့ဒီကျွန်တော်တို့ကအမြင်ဆုံးပြန်နေသိထုတ်နိုင်အောင်ထောင်ရက်နေတာပေါ့နော်။အဲဒီဟာလေးကလည်းတနည်းအားဖြင့်ကပြန်တက်လာတဲ့အချိန်ပြန်နေရစီနီယာတို့ကကြောက်အောင်ပေါ့နော်။အဲ့ဒါကိုလည်းဘာဖြစ်လို့စီနီယာလဲပေါ့နော်။ဘာဖြစ်လို့တန်းနေရလဲဒီအကြောင်းလေးကနေ့စဉ်နေရပေါ့နော်။ online data ကြီးတွေတကယ်ကိုပညာရှင်တွေဘောင်းတို့မတကယ်နေ့စဉ်နေရအဖြစ်ထားတယ်ခင်
ဗျ။ Okay အဲ့တော့ဆရာတို့ကဒီတုံးသက်တဲ့ခါကျတော့နောက်ဆုံးအခုချိန်ထိပေါ့နော်ဒီကူးစက်မှုတက်နေရခြင်းအကြောင်းကဘာကြောင့်လို့သုံးသပ်ထားမိလဲ
ဒီကအခုခုစုစုတွေပေါ့နော် crash test cases တွေကတော့တွေ့ရဲအဲဗီနီယာမှာတွေ့တယ်ဆိုတော့ဂျီးမှာတွေ့တယ်ဒါမှမဟုတ်လေအားနည်းတာလည်းရှိရမှာနော်ဒီသေးတွေပေါ့နော်အခုအလေးနဲ့ထားပြီးတော့ပညာပေးတဲ့လုပ်ငန်းတွေစံပိုးပူပေးတဲ့အပိုင်းတွေတိုးချဲ့ပြီးတော့ဆောင်ရွက်ဖို့ရှိပါတယ်ခင်ဗျဒီအပိုင်းနဲ့စပြီးတော့ဆောင်ရွက်နေပါတယ်နောက်တစ်ခုကကျွန်တော်ဒီထုံးတော်ကြီးကြောင်းလို့ဘိုးဘွားရိတ်တာလို့ပေါ့နော်အဲ့လိုနေရာမျိုးတွေမှာလည်းကျွန်တော် cluster of pieces တွေပေါ့နော်ခဏထုတ်ထုတ်လိုက်ထုတ်ထုတ်လိုက်ထွက်လာပေါ့ကျွန်တော်တယောက်တူရဲ့ complex ဆူစင်းလိုက်တဲ့ဒီ50လောက်ထွက်လာတယ်ချွတ်နေရာကို200 300လောက်ကန်ထွက်လာပေါ့နော်အဲ့ဒီခါကျတော့ဒီ institution base ပေါ့နော်ဒါလေးတွေမှာကျွန်တော်အားထည့်ပြီးလိုက်တာလည်းပဲချို့ကြလည်းစိတ်ရောအလုံးစုံလေးတွေမှာဒီ PC cluster ဖြစ်တာရှိတယ်ပေါ့နော်တော့ community တွေရတယ်ဒီကြားကြည့်ကြထွက်တဲ့ဟာပေါ့နော်ဒါလေးတွေလည်းကျွန်တော်ဒီဒီအားလုံးအတူတူပေါ့ဒီချိန်လေးမှာဖြည့်ပြီးလိုက်တာလည်းကျွန်တော်ဒီဟာကိုကြော်ဖြတ်နိုင်မှာဖြစ်တယ်ပေါ့နော်
ဟုတ်ကဲ့နောက်တစ်ခုကဒီအစုလိုက်နေရတဲ့နေရာတွေပေါ့နော်ဆရာကုနာပြောတဲ့ဖုန်ကြီးချောင်းတို့ဘိုးဘွားရိတ်တာတို့အဲ့ဒီတွေမှာရောဆရာတို့ဘလို့အစီအစဉ်နေနေလို့ဖို့ပြင်ဆင်လာတာရှိလဲ
အစုဘိုးဘွားရိတ်တာရဲ့ geriatric care လို့ပုံစံမျိုးနဲ့တွားပြီးတော့တကယ်ကိုကစားလဲ PPE တွေပါပြီးဆိုပြီးတော့ဆရာဝန်ကြီးတွားကြည့်သေးတယ်အဲ့ဒီသူဘဝရေးတာရင်းမှာလို့ဝန်ထမ်းတွေကိုပြစ်ပေးရအောင်ပေါ့နော်အပေါ်ဘဝတွေပြစ်ပေးရအောင်ဒါမျိုးကြတော့ကျွန်တော်ဈေးတဲ့ဆိုင်တော့တစ်နိုင်တစ်ပိုင်ပေါ့နော်ဒါကြီးဆောင်ရွက်ပေးရဲဒါတချို့ဖုန်းတော်ကြီးကြောင်းနေပေါ့နော် high risk ဖြစ်တဲ့ဆိုင်ပေါ့နော် contact case ရှိခဲ့တဲ့ဖုန်းတော်ကြီးကြောင်းနေဒါမျိုးတွေတော့ကျွန်တော်တို့ပြစ်ပေးရဲ့ရှိရပေါ့နော်နောက်ဆက်ရုံကြတော့လည်းဒီပြင်းမှုရှိတဲ့နေရာတိုင်းဒါကြီးလည်းကျွန်တော်တို့ပြစ်တဲ့အပိုင်းတွေရှိပါတယ်ဟု
တ်ကဲ့အဲ့တော့ရွေးကောက်ပွဲမှာတော့ဒီအထူးသဖြင့်တော့ covid ကူးစက်မှုများနေတဲ့ဒေသတွေမှာပေါ့နော်ပို့ပြီးတော့ကာကွယ်ရေးအတွက်ပေါ့နော်အဓိကပါအကြံပေးခြင်းလဲ
အဓိကတော့မျက်စိပြဇာတ်နှောင်းအတက်တဲ့အပေါ်ပေါ့နော်ဆွေးနွေးရမျက်စိပြဇာတ်နှောင်းအောင်လည်းဒါမျိုးတွေဒီနေ့ကဒီထွက်လာတဲ့ပုံတွေကကတ်ပြန်နေတဲ့အခါကျရင်လည်းနည်းနည်းကန်ပြီးတက်ကူးတင်နေလေခုမှမျက်မစိရနေစမ်းပြောရမျက်စိနှောင်းပြဇာတ်ကိုကောင်းနေပေါ့နော်အဲဒီမျက်စိကအဲ့နှစ်ခုကိုလတ်ပေါ့နော်လတ်ဆိုရင်တော့စာစီကင်မျက်ကျက်တွေကမျိုးရှိနေတယ်နော်အခုကျွန်တော် KNOD site တွေပါပေါ့နော်အဲ့ဒီမှာကျွန်တော်ဒီစဉ်းစားတဲ့နေရာကိုဥပဒေကြီးတော့ပြန်ပြင်လာရင်နောက်တစ်ခုကဝေဘာနဲ့လက်ကူပေါ့နော်လက်ဖမ်းသေးရေပေါ့ကျွန်တော်တို့ဒီနှစ်မြောက်မှာဆိုကြပူကြအောင်လေ ဒါလက်ဂူဒေတာတန်းပြီးနေကျန်းတဲ့ခါမှာကျတော့လက်ချောင်းကြီးကားပြီးသားဟုတ်တယ်နော်ဒါမှလက်ချောင်းကြီးကားရအောင်လည်းလက်ခွာလက်ခုံပေါ့နော်စကင်းတန်းပြီးနေသူ့သွားပြီဆိုရင်ဒေတာပေါ့နော်ခွာခုံပိုးလက်ခောက်ချူဒီလက်ကိနီကနေဆက်ပေါ့ဒါလေးနဲ့ဒေတာသေးတိုင်းနဲ့60အထိပေါ့နော်အောင်းလိုက်ကျတော့စက္ကန့်တိုင်းမှာစက္ကန့်20 30တောက်ဒေတာကျွန်တော်ပြီးပြီပေါ့နော်အစားဆုံးအဲ့တော့ဒီမှာဆိုရင်ဒါတိကျတာတက်ပါတယ်ဒီအားနဲ့ပတ်သက်ပြီးနေသေးတဲ့လုပ်ငန်းတွေကိုဆောင်ရွက်လုပ်ရတယ်ဒီဒီထွက်ခံလေးပါဒါတစ်ခါပြည့်ရတယ်ဟုတ်ကဲ့ခဏလေးကြိုးစားနေတယ်ခဏလေးကြိုးစားနေဒီနေလာတော့ကျွန်တော်တို့လက်တန်းပြင်ပေးတယ်နော်ပြင်ပြထွက်တယ်အဲ့တော့ဒီနေပြည့်တဲ့ဆောင်ရွက်တစ်ခုတော့ကလည်းလိမစ်ပိုင်းနဲ့ကြာမှာဖြစ်တယ်အဲ့တော့ WHO ရဲ့တတ်မှတ်ချက်အရဆိုရင်ရောဂါပိုးရှိတဲ့လူတွေပေါ့နော်15မိနစ်ထိပြေးလာတာဒီပိုင်းလေးကွန်တက်လေးပေါ့နော်အဲ့တော့ကျွန်တော်တို့ဒါတန်းတက်ပြီးချိုးပြီး6မိနစ်8မိနစ်ကိုအကုန်ပြီးသွားတယ်အဲ့ဒါကိုယ်တိုင်များရဲ့နေရာရှိပေါ့နော်မဲခုံ၄ခုံ၅ခုံတော့ကျန်နေတဲ့တော့ဆယ်မိနစ်လောက်ကြာနေပါတယ်ဘယ်လိုလဲပေါ့နော်အထင်မှာဝင်နေရတယ်လူအရင်ဖြစ်ကြည့်ပါကျွန်တော်တက်တာပေါ့နော်ပြီးတော့ level 2 PP ဝတ်တာတော့ခြားတိုင်းနဲ့ဟာရတယ်ပါမယ်တကယ်လို့များခြားတဲ့နေရာမဲပေးခြင်းတက်တက်ကောင်းကောင်းဖြစ်တာအတူဆုံးတိုင်းကြောင့်လည်းအများဆုံးပြည်ပြန်ထွက်နိုင်တာပေါ့နော
်ဟုတ်ကဲ့လက်အိတ်တွေရောတုံ့မှုရှိသေးလားဆရာ
လက်အိတ်ကတော့ဆရာလူအပ်တဲ့နေရာတော့တုံးမယ်လို့ကျွန်တော်တို့ခရီးထုတ်တာတော့ရှိတယ်ဒါပေမဲ့နေရာတိုင်းမှာတော့မတုံးဘူးဒီတော့ကျွန်တော်တို့ဆက်ဆံတော့သုံးဖို့လုပ်ခဲ့တယ်ဒါပေမဲ့ကျွန်တော်တို့ကလက်အိတ်ဝတ်နေတာမဟုတ်ဘူးเนาะကျွန်တော်တို့လူမျိုးရအဲ့ဒါကြောင့်လက်အိတ်ဝတ်တာနဲ့နေမယ်မလိုအပ်တဲ့ထိတွေ့မှုတွေများပါလေဆိုနေရတာပေါ့เนาะအဲကျွန်တော်တို့ခုနပြောတဲ့ level 2 PP ဝတ်တဲ့တွေကတော့ခုနလက်အိတ်ပါမှာပေါ့เนาะဒီသာမန်ပေါ့ခုနနဲနာပြီးနေဒီတွေတက်တော့မပါဘူးပေါ့เนาะဒီကတော့ငါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာကျွန်တော်ဝတ်မယ်ပ
ါ VOA American တရက်စီစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်Washington DC မြို့တော်ကအများပြည်သူနဲ့သက်ဆိုင်တဲ့အမှုပညာပြပွဲတစ်ခုကထူးခြားသလိုပူဆွေးဝမ်းနည်းစရာလည်းကောင်းပါတယ်ပြပွဲကိုအမေရိကန်မှာဒါရီဘယ်လိုများဖြစ်ခဲ့ပါလဲဆိုပြီးနာမည်ပေးထားတာပါ Maxim Moskakov တရင်ပြပထားတာကိုကျွန်တော်ရေမထွန်ပြောပြပေးပါမယ်အမေရိကန်နိုင်ငံရဲ့မြို့တော် Washington DC မြို့လေကောင်ကမြက်ခင်းပြင်တွေမှာပြည်အောင်အလံငယ်နှသိန်းကျော်ကိုမြေပြင်မှာစိုက်ထူထားတာကိုတွေ့ရနိုင်ပါတယ်။အမေရိကန်နိုင်ငံရဲ့ COVID-19 ကြောင့်သေဆုံးသူတူးချင်းစီကိုကိုးစားပြုတဲ့အမှတ်တရအလံငယ်လေးတွေဖြစ်ပါတယ်။အသက်တချောင်းဆုံးရှုံးရမှုကခြေရက်တမိသားစုတွေရဲ့ဘဝကိုဘယ်လိုရောင်ပြန်ဟပ်နေသလဲဆိုတာကိုဖော်ပြခြင်းလို့ဒီလိုအလံဖြူငယ်လေးတွေဖန်တီးဖို့ဖြစ်လာရတာလို့Maryland ပြည်နယ်ကအမှုပညာဖန်တီးရှင် Susan ကပြောပါတယ
် I just couldn't let people be numbers
သင်္ချာကနန်းတွေကြီးတက်တက်ပဲလူတွေသိနေတာမျိုးတော့မဖြစ်စေချင်ဘူးဒါလောက်များပြားတဲ့အရေးအတွက်ကိုလူတွေမျက်စိနဲ့မြင်လာအောင်ဘယ်လိုလုပ်ရမလဲကျွန်မစဉ်းစားကြည့်တယ် American ရဲ့ဒီအဖြစ်ဆိုးကြီးကဘယ်လောက်အတန်းအတာထိရှိတယ်ဆိုတာကိုလူတွေကနားလည်စေချင်မိပါတယ
် Susan ကမြခင်ပြင်အလှဆင်တဲ့ company စီကနေအကူအညီရယူပါတယ
် When Susan reached out with this
amazing ကျွန်တော်ကသူ့ရဲ့အကြံဉာဏ်ကောင်းတယ်ကျွန်တော်တို့ကိုလမ်းမေးတော့ကိုဗစ်မှာဆုံးရှုံးခဲ့ရသူတွေအတွက်လူတွေရဲ့မျက်စိတွေမြင်နိုင်ဖို့အလံလေးတွေထောင်ပြနိုင်အောင်ကျွန်တော်တို့လည်းလုပ်ပြနိုင်လိမ့်မယ်လို့တွေးလိုက်မိပါတယ်
။ဒီပြပွဲဖွင့်ပွဲနေ့ကိုတက်ရောက်သူတွေနဲ့ကိုဗစ် -19 ကြောင့်ကိုချစ်မြတ်နိုးသူတွေကိုဆုံးရှုံးလိုက်ရသူတွေလည်းပါဝင်ပါတယ
်။ We're here today because
Ricky ကိုတရားအောင်မိလို့ကျမတို့ဒီကိုလာတာပါ။ပြီးတော့လူတွေနှကောင်းစည်းဝတ်ကြဖို့လူချင်းခက်ခွာခွာနေကြဖို့မိသားစုတွေဘေးရန်ကင်းဖို့ဘာပဲလုပ်ရလုပ်ရလုပ်ကြဖို့ပန်ကြားခြင်းတို့လာတာပါ။တိုင်းပြည်ရဲ့ခေါင်းဆောင်တွေနဲ့စီးပွားရေးလုပ်ငန်းကြီးတွေကတခုခုလှုပ်ပြဖို့လိုနေပါပြီ။ဒါဟာဘလို့မှမဖြစ်တဲ့ကိစ္စပါ
။မြခင်ပြင်ပေါ်ကအလံဖြူလိုင်းတလိုင်းချင်းစီကအမေရိကန်နိုင်ငံတဲ့ကိုဗစ်ကြောင့်ကျွလွန့်သွားသူတွေကိုကူစားပြုနေတာပါ။ကိုဗစ်ကြောင့်ဆုံးရှုံးနေကြအောင်မဲ့လူအသက်တစ်ချောင်းချင်းစီအတွက်လံဖြူလေးတွေကိုနိုဘာလဝက်ရောက်တဲ့တိုင်အောင်အမတ်တရတိုးပြီးစိုက်သွားဖို့လည်းစီစဉ်ထားပါရခင်ဗျာ။ကျွန်တော်ရေမတော်ပါ။
VOA American အသံတောက်ကြနေမနေ့ပိုင်းအစည်းအဝေးတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်မများသတင်းအောင်ပါရှင်နိုဝင်ဘာ3ရက် American သမ္မတရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းမဲလူတော်ရဲ့အချိန်မှာသမ္မတ Trump နဲ့ Democratic Party သမ္မတလောင်း Joe Biden တို့နောက်ဆုံးမဲဆွယ်စည်းရုံးရေးတွေလုပ်နေကြပါတယ်ဒီလိုမဲဆွယ်စည်းရုံးနာမှာသူတို့ကိုယ်စားလူသိများသူတွေဖြစ်တဲ့သမ္မတဟောင်း Barack Obama အပြင်သမ္မတ Trump မိသားစုဝင်တွေပါပါဝင်ပြီးတော့မဲဆွယ်နေကြတဲ့အကြောင်း Pesty Weeder ခုဆွာတာသတင်းပေးပို့ထားတာကိုပြောပြပေးပါမယ်ရှင်သမ္မတဟောင်း Barack Obama ဟာနိုင်ငံအနှံ့သွားရောက်ပြီးတော့သူ့ရဲ့ဒုသမ္မတဟောင်းဖြစ်ခဲ့ဘူးသူ Joe Biden အတွဲထိထိရောက်ရောက်မဲဆွယ်စည်းရုံးပေးနေပါတယ
် What's his closing argument?That people are too
scared to go away ပြီးတဲ့သူဘာပြောတယ်လဲလူတွေကကိုဗစ်ရောဂါကိုသိအာယုံစိုက်တယ်တဲ့သူလူလူစုဝေးပွဲတွေမှာလည်းဒါကိုပြောသွားတယ်ကိုဗစ်ကိုဗစ်ကိုဗစ်နဲ့ပဲဆိုပြီးကို ိုဗစ်အကြောင်းသတင်းတွေမှာရေးနေတာတွေကိုမနာလို့ဖြစ်နေတယ
်။အိုဘားမားကနှစ်ဖက်ကွဲပြားမှုတွေရှိနေတဲ့နိုင်ငံကိုပြန်လည်ကူစားပေးသူအဖြစ်သူကိုယ်သူတင်စားပြောဆိုခဲ့ပြီးဂျိုးဘိုင်ဒန်အတွေ့ရက်တီပြောဆိုခဲ့ပါတယ်။ဒီအပေါ်မှာလေလာသုံးသပ်သူဝေ့ဒ်အေးယားစ်က
Normally that's a strategy that's reserved for the
vice president. ဒီမဟာဗျူဟာဒုသမရလောက်အဆိုပြုထားတဲ့သူကလုပ်လေရှိတဲ့ဗျူဟာပါ။ဒါပေမဲ့တကယ်ကိုထိတိယယောက်မဲဆွဲထိုးနှက်နိုင်တဲ့ Barack Obama လိုလူမျိုးရှိတယ်ဆိုရင် Obama က Kamala Harris ထက်လူသိပိုများထင်ရှားတဲ့သူဒါကလှုပ်တင်လှုပ်ထိုက်တာကိုရှိပြီးဆုံးဖြတ်လိုက်တာမျိုးပါ။
Republican သမ္မတဟောင်း George W. Bush တောင်သမ္မတ Trump အတွေ့မဲမဆွဲပြီးခဲ့ပါဘူး။သမ္မတ Trump ကသူ့ကို Congress လွှတ်တော်ကတရားစွဲဆိုဖို့ဆွဲချက်တင်ခဲ့တဲ့အချိန်တွေမှာသူ့ဘက်ကနေသမ္မတဟောင်း Bush ရက်တီမပေးခဲ့တဲ့အပေါ် Twitter ကနေဝေဖန်ရေးသားခဲ့ပါတယ်။သမ္မတ Trump ကတော့သူ့ရဲ့အရွယ်ရောက်သားသမီးတွေဖြစ်တဲ့ Donald Trump Jr., Eric, Tiffany နဲ့ Ivanka Trump တို့ကိုသူ့အတွက်မဲဆွဲစည်းရုံးဖို့အကူအညီပြုလာတာပါ။သမ္မတ Trump ရဲ့သမီးကြီးဖြစ်သူ Ivanka Trump က
Some of youWe're probably Democrats not too long.
ရှင်တို့တွေကတချို့တိတ်မကြခင်ကအထီးဒီမိုကရက်ပါတီဝင်တွေဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဒါပေမဲ့အဲ့ဒီပါတီဘာဖြစ်လာသလဲဆိုတာသိချင်မှမဟုတ်ပါဘူး။သူတို့ပါတီအခြေခံက American ပြည်အောင်စုကို Socialist တိုင်းပြည်အဖြစ်ပြောင်းလဲဖို့လုပ်နေတာပါ။
နောက်ထပ်လေးလာသုံးသပ်သူတဦးဖြစ်တဲ့ Vanderbilt တက္ကသိုလ်က Thomas Schwartz ကတော
့ They have the type of loyalty outside of his
မတော်မှသူမိသားစုကလွယ်လို့သူ့ဘော်သစ္စာရှိတဲ့သူရှိဘူး။ဒီတော့ဒီနှစ်ပိုင်းတွေမှာမိသားစုကအဓိကထင်ရှားတဲ့နေရာတွေကိုယူလာရတယ်။ဒီတော့သူ့သားတွေသမီးတွေကပဲသူ့ရဲ့အခိုင်အမာထောက်ခံမဲဆွဲသူတွေဖြစ်လာတဲ့ပုံရှိတယ
်။ဒီလိုမဲဆွဲတာမှာသမရကတော်မီလင်နီယာထရမ့်နဲ့ဂျိုးဘိုင်ဒန်ရဲ့ဇနီးဂျလ်ဘိုင်ဒန်တို့လည်းပါဝင်ပါတ
ယ်။ When Joe is president, you won't read the news.
ဂျိုးသာသမရဖြစ်လာရင်ရှင်တို့တွေသတင်းကိုခေါင်းတစ်ခါခါနဲ့စိတ်ကျဉ်းချက်ပြီးဖတ်ရတာမျိုးဖြစ်တော့မှမဟုတ်ပါဘူးလို့ဂျိုးဘိုင်ဒန်ရဲ့ဇနီးကပြောပါတယ်။သမရကတော်မီလနီယာထရမ့်ကလည်းကိုဗစ် -19 ရောဂါကုသပျောက်ကင်းပြီးတဲ့နောက်မှာပထမဆုံးအကြိမ်တကူတော်မဲဆွယ်ပွဲကိုအင်္ဂါနေ့ကပြုလုပ်ခဲ့ပါတယ
် Thank you for all the love and support
အဲ့ဒီမဲဆွယ်ပွဲမှာသူတို့မိသားစုကိုဗစ် -19 ရောဂါကူးစက်ခဲ့တဲ့အချိန်ပို့သတဲ့မေတ္တာရီအတွက်အားလုံးကိုကျေးဇူးတင်ကြောင်းသမရကတော်မီလနီယာထရမ့်ကပြောပါတယ်ရွေးကောက်ပွဲအတွက်ပေပါတီကိုမဲပေးမယ်လို့အစွဲမထားတဲ့မီရှိဂန်ပြည်နယ်မှာလုပ်မဲ့မဲဆွယ်ပွဲတွေမှာသမ္မတဟောင်းအိုဘားမားကဘိုင်ဒန်နဲ့အတူပူးပေါင်းမဲဆွယ်စည်းရုံးသွားမှာဖြစ်ပါတယ်။သမ္မတထရမ့်ကတော့တောက်ကြနေ့မှာမီရှိဂန်ဝင်းစကိုဆင်နဲ့မင်နီဆိုတာပြည်နယ်တွေမှာမဲဆွယ်စည်းရုံးမှာဖြစ်ပါတယ်။ကျွန်မများသတင်းအောင်ပါရှင်။
ကလပ်ပြီးကမ္ဘာမီဒီယာတွေမှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးသပ်ရတဲ့နေရာတွေလဲဆိုတာကိုကြည့်ကြအောင်ပါ။မူရင်းအဘော်မူရင်းသုံးနှုန်းတိုင်းပြောပြမှာဖြစ်ပါတယ်။ကျွန်တော်ကြိုးစမ်းသားပါ။မပြီးသေးတဲ့ကလဒန်စီမံကိန်းအိန္ဒိယမြန်မာဆက်ဆက်ရေးအကြံစီကိုနှိကွင်းနိုင်တဲ့ဆိုတဲ့အကောင်းဆုံးနဲ့ဒီ diplomat မှာ Rajiv Bhattacharya ရေးတဲ့ဆောင်းပါးပြောပြပါစီ။စစ်တွေစိတ်ကန်းလက်မင်းနဲ့အစောပိုင်းမှာစတဲ့အဆုံးပြုနိုင်တော့မှာဖြစ်ပေမဲ့ဒီစိတ်ကန်းနဲ့အိန္ဒိယအရှင်းမြောက်ကုန်းတွင်ပိတ်ဒေသကိုဆက်ဆံပေးမဲ့အဓိကစီမံကိန်းတွေကတော့ပြည်နိုင်လင်းမယ်မဟုတ်ဘူးလို့ဆိုပါတယ်။ဒီစီမံကိန်းတွေအတွက်အခက်အခဲတွေများစွာရှိနေတဲ့အထက်ကိုဗစ်ကာယောဂါကထပ်တိုးလာတယ်လို့လည်းဆိုထားပါတယ်။ဒီကာယောဂါကြောင့်နိုင်ငံတွင်းတခြားဒေသတွေကအလုပ်သမားတွေကိုရရှိဖို့ခက်ခဲလာတယ်။ဒါကြောင့်မီဇိုရမ်လမ်းဖောင်ရေးကိစ္စဟာအခက်အခဲကြုံနေရတယ်လို့ဆိုပါတယ်။2003မှာစဉ်းစားပြီး2008မှာအိန္ဒိယမြန်မာနှစ်နိုင်ငံစတင်လက်မှတ်ရေးထိုးခဲ့ကြတဲ့ဒလဒံပဲဆုံးစီမံကိန်းဟာအိန္ဒိယနိုင်ငံရဲ့ Act East Policy လို့ခေါ်တဲ့အစီအပဲမှာလှူရှားရေးမူဝါဒအတွက်သိပ်အရေးပါတဲ့အစီအပိုင်းတစ်ခုဖြစ်တဲ့မြန်မာနိုင်ငံကတစဉ်အရှိတောင်အရှောက်ကိုလက်ဆန့်မှီဖို့အထောက်အမှုဖြစ်ပေမဲ့အကြောင်းအချက်များစွာကြောင့်နှောင့်နှေးနေခဲ့ရတယ်လို့လည်းဆိုပါရယ်ဒီဒေသရဲ့မိုးရွာတွေဆီလျားနွမ်းတဲ့အတွက်တစ်နှစ်မှာအလုပ်လုပ်နိုင်တာ9လပဲအချိန်ရတယ်ဆေးရနေရာတွေကိုအဲ့ဒီနေရာအထိစေပို့ရတာလည်းပဲအင်မတန်ခက်ခဲတယ်မီဇိုရမ်ဒေသမှာမြေအသိမ့်ပိုက်မှုအတွက်ရောဂျီပီရရဲ့ကိစ္စပြဿနာတွေတက်နေတဲ့အပြင်တချို့နေရာတွေမှာဆိုရင်အာဂိလိုက်စားမှုကိစ္စတွေတော့မှစုံစမ်းစစ်ဆေးနေရတယ်ရှိတယ်လို့လည်းဖော်ပြထားပါတယ်။ဘလောဘက်မှာဆိုရင်လည်းမြမတက်မတော်နဲ့အေးအေးသဘုံတို့တိုက်ပွဲတွေပြင်းထန်လို့လာပေါင်းများစွာရှင်တို့နိုင်ဖြစ်နေခဲ့ရပါတယ်။ပြီးခဲ့တဲ့နှစ်ကဆိုရင်အေးအေးတို့ဟာအိန္ဒိယနိုင်ငံသားအလုပ်သမားတချို့ကိုပြန်ပြေးဆွဲသွားခဲ့တယ်။ဒီကိစ္စနဲ့ပတ်သက်ပြီးမကြသေးမီကအိန္ဒိယနိုင်ငံသားရဲ့အတွင်းဝင်နဲ့စီဥ်စီကျုပ်တို့နေပြည်တော်ကိုသွားရောက်ခဲ့စဉ်ဆွေးနွေးခဲ့ကြတယ်မြန်မာအစိုးရကတော့ဒီစီမံကိန်းကိုမကြခင်ပြန်ဆနိုင်အောင်လှုပ်ဆောင်သွားဖို့အခိုင်အမာပြောကြားလိုက်တယ်လို့ညှိတာထားပါခင်ဗျာတစ်ဆက်တည်းပြောပြခြင်းနဲ့ဆောင်းပါးတစ်ပုဒ်ကကန်ယူရန်ကာကွယ်ရေးဟာဘင်စတက်နိုင်ငံတွေအတွက်အပူတင်ဆောင်ရွက်မဲ့ကိစ္စဖြစ်တဲ့ဆိုရဲခေါင်းစဉ်နဲ့ thethirdpole.net မှာအမရိတာအနုရက်က တန်တားရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ဘင်မစ္စတာလို့ခေါ်တဲ့ဘင်္ဂလားပင်လယ်အော်ဘက်ဆုံနည်းပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ရဲ့အဖွဲ့ဝင်ခုနှစ်နိုင်ငံအနက်ဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊မြန်မာ၊သရီလင်္ကာနဲ့ထိုင်းစားတဲ့အဖွဲ့ဝင်၅နိုင်ငံကလူဦးရေသန်းပေါင်း180ကျော်ဟာကံယူရန်မြေနှိမ်ဒေသတွေမှာနေထိုင်နေကြရတာဖြစ်တယ်။သူတို့နေထိုင်တဲ့ဒေသတွေဟာရေပြင်တဲ့ပေ30တောင်မမြင်တဲ့နေရာတွေမှာနေကြရတာဖြစ်တယ်လို့ဆိုထားပါတယ်။ဥတုရာသီပြောင်းလဲလာမှုဟာဒီလူရဲ့အသက်ရှင်သန်ရေးနဲ့နေမှုထိုင်မှုကိုပါချင်းချောက်နေတယ်။ပင်လယ်ရေမျက်နှာပင်မြင့်တက်လာပြီးအပူပိုင်းမုန်တိုင်းတွေဟာပုံမအပြင်းလာတယ်။ကမ္ဘာမှာမုန်တိုင်းကြောင့်ဆေးဆွန်ရတဲ့လူအလုံးရဲ့80ရာခိုင်နှုန်းဟာဒီဒေသမှာတိုက်ခတ်တဲ့အပူပိုင်းဆိုင်ကလုန်းမုန်တိုင်းတွေကြောင့်ဆေးရတာဖြစ်တယ်လို့လည်းဆိုထားပါတယ်။ပင်လယ်ရေမျက်နှာပင်မြင့်တက်လာတဲ့အချိန်ထဲမှာပဲကုန်းမြင့်နှင်းကျလာမှုကလည်းရှိနေပါတယ်။ကယ်ကတာ၊ဓာကာ၊ရန်ကုန်၊ဘန်ကောက်တို့ဟာနှစ်စဉ်30-32မီလီမီတာအထိမြောက်ကိုနိုင်ဝင်နေတယ်လို့လည်းဖော်ပြထားပါတယ်။ဒီအတွက်ရေကတာတွေ၊တမန်တွေ၊အစင်းမြင့်အဆောက်အဦတွေတိစားမှဖြစ်သလိုဥတုရာသီကြိုတင်ကာကွယ်ရေးသတိဘစ်စနစ်ကိုလည်းပဲတက်ဆင်ဖို့လိုအပ်တယ်လို့ဆိုထားပါတယ်။ကမ်းနိုင်ဒေသမှာနေထိုင်သူတွေအချင်းချင်းစင်ယူစင်တာပူးပေါင်းဆောင်ရွက်စင်တာတွေလည်းရှိတယ်လို့ဆိုထားတယ်။ဥပမာပြောထားတာကတော့ဘန်ကောက်မြို့ရဲ့ရေမျက်နှာပြင်အောက်နှင်းကျနေမှုကာကွယ်ရေးလှုပ်ဆောင်ချက်တွေဟာဆိုရင်နမူနာကောင်းဖြစ်တယ်။လိုအပ်ရင်မြင်းနဲ့ကံယူရန်နေလူတွေကိုပြောင်းရွှေ့ပေးရမှာလည်းဖြစ်တယ်လို့ပြသထားပါခင်ဗျာ
။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နာရီကနေ10နာရီအထိအချိန်မှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။အခုတော့ဥအောင်ခင်ရမြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။တိုင်းပြည်ရဲ့အနာဂတ်ဟာလူငယ်တွေဖြစ်ပါတယ်။မျိုးဆက်တဲ့လူငယ်တွေမှာသူတို့မိဘတွေမရနိုင်တဲ့အခွင့်အရေးတွေရရှိနေပါတယ်။မျိုးဆက်တဲ့လူငယ်တွေအကြောင်းဗြိတိသျှကောင်စီကမကြသေးမီကစစ်တမ်းကောက်ထားပါတယ်။ဒီအကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
မြန်မာပြည်မှာဘဝအခြေအနေကောင်းမွန်လာလိမ့်မယ်လို့လူငယ်အများစုကမြင်ကြပါတယ်။အသက်16နှစ်နဲ့30အကြာကလူငယ်2400ကျော်ကိုရန်ကုန်အခြေစိုက် British Council ကစစ်တမ်းယူတဲ့အခါမှာ85ရာခိုင်နှုန်းကလာမဲ့9နှစ်အတွင်းဘဝအခြေအနေကောင်းလာလိမ့်မယ်လို့ယုံကြည်ကြပါတယ်။ဒါပေမဲ့သူတို့ထဲမှာ25ရာခိုင်နှုန်းဟာအလုံးမရှိကြပါဘူး။တွင်ပြိုးထုတ်တဲ့ရင်းနဲ့ငြိမ်းချမ်းသာရရေးအတွက်ဒီမိုကရေစီပြုပြင်လုပ်ရမယ်လို့ယုံကြည်သူက90ရာခိုင်နှုန်းရှိပါတယ်။ရွေးကောက်တင်ရောက်တဲ့အစိုးရတွေလက်ထက်မှာကောင်းမွန်လာတယ်လို့မြင်ကြပါတယ်။နိုင်ငံရေးလွတ်လပ်မှုကိုတံပိုးထားပေမဲ့စိတ်ထင်တိုင်းပြောလို့မရဘူးဆိုတာကိုလူငယ်အများစုကသဘောပေါက်ကြပါတယ်။စီကံကျင့်ဝင်ကောင်းမွန်အောင်အစိုးရကထိန်းချုပ်ပေးရမယ်ဆိုတာကိုနားလည်သူ80ရာခိုင်နှုန်းရှိပါတယ်။လာမယ့်9နှစ်အတွင်းငြိမ်းချမ်းရေးသဘောတူချက်ရလိမ့်မယ်လို့လူငယ်90ရာခိုင်နှုန်းကယုံကြည်ကြပါတယ်။ဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်နဲ့စစ်ဆေးဆွေးနွေးရမှာခရီးမရောက်လို့အရသာအစိုးရကိုအားမလို့အားမရဖြစ်သူတွေရှိပါတယ
်။ရေရှည်ညဉ့်ဉန်းရေးရဖို့အရေးကြီးဆုံးကဘာလဲလို့လူငယ်တွေကိုမေးကြည့်တဲ့အခါစီးပွားဖွံ့ဖြိုးတိုးတက်ပြီးစည်ရဲမှုလျော့နေဖို့အရေးကြီးဆုံးလို့90ရာခိုင်နှုန်းကဖြေပါတယ်။ပညာရေးစနစ်ကောင်းရင်ညဉ့်ဉန်းရေးအခြေခံခိုင်မာနိုင်တယ်လို့ယုံကြည်သူက85ရာခိုင်နှုန်းရှိပါတယ်။ဒါပေမဲ့ညဉ့်ဉန်းရေးဖြစ်စဉ်မှာဖက်ဒရယ်စနစ်အရေးပါတယ်လို့ယုံကြည်သူက30ရာခိုင်နှုန်းလောက်သာရှိပါတယ်။ညဉ့်ဉန်းရေးတိဆောက်ရာမှာဖက်ဒရယ်စနစ်ဟာအဓိကမကျဘူးလို့ယုံကြည်တဲ့သဘောပါပဲ။တိုင်းသားလက်နက်ကိုင်အုပ်စုတွေယုံကြည်လာအောင်အစိုးရကဆွဲဆောင်နိုင်ပါမလားလို့တန်တရားဖြစ်သူတွေလည်းရှိပါတယ်။တမတော်ကိုလည်းလူငယ်တွေကယုံကြည်ရှိဖို့မရပါဘူး။နေဘက်ဒီမှာဖြစ်ပွားတဲ့လူအခွင့်အရေးချိုးဖောက်မှုမတရားလုပ်မှုအနိုင်ကျင့်မှုစတာတွေနဲ့တမတော်ဆက်ဆက်နေတယ်လို့သာလူငယ်အများစုကမြင်ကြပါတယ်။
စစ်တမ်းယူတဲ့လူငယ်88ရာခိုင်နှုန်းဟာမိသားစုကိုအလွန်တန်ဖိုးထားပါတယ်။ဒီနေရာမှာအမျိုးသားရောအမျိုးသမီးရောသဘောထားချင်းတူကြပါတယ်။သူတို့အတွက်အစပြာငွေကြီးကျန်းမာရေးနဲ့အလုပ်ရရှိရေးဟာ မိသားစုလောက်အရေးမကြီးပါဘူးမိသားစုရေးအရေးပြီးတော့မှကျန်းမာရေးငွေကြေးအလုပ်ဘာသာရေးပညာရေးဝါသနာနိုင်ငံရေးမိတ်ဆွေအရေးအချစ်ရေးစတာတွေကိုစဉ်းစားလာကြတာတွေ့ရပါတယ်ဘဝရည်မှန်းချက်ရှိရေးနဲ့ဘာသာရေးဟာအရေးကြီးကြောင်းလူငယ်90ရာခိုင်နှုန်းကျော်ကယုံကြည်ကြပါတယ်တချို့ကလည်းမိမိရဲ့အသွင်လက္ခဏာကိုပေါ်ပြရမှာဘာသာရေးဟာအရေးကြီးတယ်လို့မြင်ကြပါတယ်
စစ်တမ်းရဲ့ထူးခြားချက်တစ်ခုကတော့နိုင်ငံရေးစိတ်ဝင်စားတဲ့လူငယ်တွေများပြားနေတာပါပဲနိုင်ငံရေးဟာသူတို့ဘဝမှာအရေးကြီးတယ်လို့ပြောတဲ့လူငယ်ဥယျာဉ်ဟာ60ရာခိုင်နှုန်းသာရှိပါတယ်ဒါပေမဲ့ကိုးကွယ်တဲ့ဘာသာကြောင့်ခွဲခြားဆက်ဆံခံရတဲ့အတွေ့အကြုံရှိတယ်လို့စစ်တမ်းဖြေကြားသူ20ရာခိုင်နှုန်းကဆိုပါတယ်နေရာဒေသကိုလိုက်ပြီးခွဲခြားဆက်ဆံခံရပုံချင်းမတူပေမဲ့အားလုံးခြုံကြည့်လိုက်ရင်စစ်တမ်းဖြေကြားသူ82ရာခိုင်နှုန်းဟာခွဲခြားဆက်ဆံတာကိုခံခဲ့ရဘူးသူတွေဖြစ်ပါတယ်။တခါတရံလောက်သာခံရသူ60ရာခိုင်နှုန်းမကြာခဏခံရသူ36ရာခိုင်နှုန်းရှိကြောင်းဖော်ပြပါတယ်။ဝိစင်းနဲ့ပတ်သက်ပြီးလူငယ်အတော်များများသတိထားကြတာတွေ့ရပါတယ်။စစ်တမ်းဖြေကြားသူ80ရာခိုင်နှုန်းဟာမူရည်စေသမားတွေနဲ့အပေါင်းအသင်းမလုပ်ဘူးလို့ဆိုပါတယ်။စိတ်ကျမ်းမာရေးချို့တဲ့သူတွေနဲ့လည်းမိတ်ဆွေမဖြစ်လို့ကြောင်းလူငယ်48ရာခိုင်နှုန်းကပြောကြပါတယ်။
မိမိနေတိုင်းရလူအဖွဲ့အစည်းအတွက်ဝိုင်းဝန်းဆောင်ရွက်ဖို့အရေးကြီးတယ်လို့စစ်တမ်းယူတဲ့လူငယ်အများစုကယုံကြည်တာဟာကောင်းတဲ့လက္ခဏာဖြစ်ပါတယ်။အယတ္တအသင်းအဖွဲ့တွေရှိလာတာဟာခေတ်လူငယ်တွေရဲ့အတွေးအမြင်ကိုစမ်းသစ်စေပါတယ်။ဒီအသင်းအဖွဲ့တွေဟာလူငယ်ကိုသင်တန်းပေးပြီးကူညီပံ့ပိုးတာမျိုးတွေရှိပါတယ်။အယတ္တအဖွဲ့အစည်းတွေမှာလူငယ်ပါဝင်လှူရှားလာကြတာတွေ့ရပါတယ်။တိုင်းသားလူငယ်အဖွဲ့အစည်းတွေလည်းရှိလာပါတယ်။လူငယ်တစုတည်ဆောင်တဲ့မန္တလေးအခြေစိုက်ယုံကြည်ရာအသိပညာပြန့်ပွားရေးအသင်းနဲ့အခမဲ့စာကြည့်တဲ့ဟာငင်းညာရေးနဲ့ဖေဒရယ်ရေးရာမှာအလုံယုံဆွေးနွေးပွဲတွေလုပ်နေပါတယ်။လူငယ်တွေနိုင်ငံအရေးစိတ်ဝင်စားလာအောင်လှုပ်ဆောင်ရမှာဒီလိုအဖွဲ့အစည်းမျိုးတွေဟာအဓိကအခန်းကပါဝင်နိုင်ပါတယ်။တက္ကသိုလ်ကျောင်းသူကျောင်းသား300လောက်ကိုနှစ်စဉ်ခေါင်းဆောင်မှုသင်တန်းပေးနိုင်တဲ့အဖွဲ့အစည်းဖြစ်ပါတယ်။လူငယ်ဟာတိုင်းပြည်ရဲ့အနာဂတ်ဖြစ်တာကြောင့်လူငယ်တွေရဲ့လှုပ်ရှားမှုကိုကြည့်ရင်အနာဂတ်ကိုအကဲခံနိုင်လိမ့်မယ်လို့ယူဆရပါတယ်ခင်ဗျာ
ဒီဘက်ကျမ်းမာရေးကဏ္ဍမှာတော့ရွေးကောက်ပွဲအတွင်းကိုဗစ်ကာကွယ်ရေးအကြောင်းပြောပြထားပါတယ်မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုနှုန်းမထိန်းနိုင်သေးပေမဲ့တပတ်ကျော်အတွင်းတနိုင်ငံလုံးလူသန်းတွေနဲ့ချီမဲပေးဖို့ရှိနေတာမို့ကူးစက်မှုတွေထပ်မမြင်မလာအောင်ကာကွယ်ရေးအစွမ်းကုန်လုပ်ဖို့လိုနေပါတယ်ဒီအတွက်နိုင်ငံတကာသင်ခန်းစာဘာတွေရှိနေပြီးဂျမိုင်းနဲ့အာကစားဝန်ကြီးဌာနကလည်းဘလို့ပြင်ဆင်ထားကမဲပေးသူတွေဘာတွေအဓိကသိသင့်လှုပ်ဆောင်သင်ပါလဲဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကျွန်တော်ဝင်းမင်းကမေးထားပါတယ်ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့မကြာခင်မှာဒီရွေးကောက်ပွဲကလာတော့မယ်ဆိုတော့ကိုဗစ်ကလည်းဖြစ်နေခြင်းဆိုတဲ့အခါကျတော့ပိုးလည်းမကူးဆက်ခံအောင်ပေါ့နော်။ဆရာအဓိကပါအကြံပေးခြင်းလဲဆရာပြည်သူတွေကိုလေ
။ဒီကိုဗစ်ကာလကြီးမှာအောင်မြင်စွာပြီးသွားတဲ့နိုင်ငံတွေကဧပြီလ15ရက်အတန်ကိုရီးယားလောက်ခဲ့တယ်။ဇူလိုင်လ10ရက်တုန်းကစင်ကာပူလောက်ခဲ့တယ်။ဟိုအောက်တိုဘာ18ရက်နေ့ကနယူးဇီလန်ရွေးကောက်ပွဲ။အဲတော့သူတို့နိုင်ငံတွေရဲ့ထူးခြားမှုတွေကိုလိုက်ကြည့်တဲ့အခါကျတော့သူအားလုံးက social distancing လို့နော်မတ်စ်တို့နော်မဖြစ်မနေပေါ့ mandatory mask and gloves လောက်သုံးတယ်။ဒီတိုင်းမဆီတက်လာမယ် disposable glass လက်အိတ်တွေချလာမယ်အဲအဲ့ဒါကစင်ကာပူပေါ့နော်မလုဘူးမလုရဘူးဆိုမဲုံနဲ့ဝင်းဝန်ခံဘူးမဲုံအဝအနေပြီးချားတိုင်းတယ်ချားရှိတယ်သို့မဟုတ်ရင်းချက်မောတယ်ဆောင်းဆိုးတယ်အဲ့လိုလက္ခဏာတခုခုပေါ့နော်ရှိရင်မဲုံနဲ့အဝမခံတော့ဘူးဤသံနေရာတခုကိုဖေးဖေးခံတာမျိုးရှိတာပေါ့နော်တန်ဂိုရီးယားဆိုလို့ရှိရင်လူတွေအတွက်ပေါ့နော်ကိုယ်တော့ contact ပေါ့နော်မဲဆန္ဒရှင်များလိုက်နေအောင်ကျင့်သုံးဆိုပြီးတော့ခါရက်ပြထားလိုက်တာဟိုချက်မနေလိုက်တာဆိုလိုက်ကြမှတ်တာပေါ့နော်အဲ့တော့သူကဘယ်မှာစတာမလဲအဲ့ကောအဖျားမရှိရဘူး social distancing နဲ့လာမယ်ဒါကျွန်တော်တို့လည်းအကုန်လုံးသိကြည်သားပါเนาะအဲကိုဘောပင်ကိုယူလာမယ်ပြီးတော့တခါစင်ကာပူအနေနဲ့ကြည့်လိုက်တယ်တော့လေမဲယုံနေမှာမနေ့ကျင့်နိုင်ရတယ်ည7:00ဖြွင့်တယ်ဆိုပါလို့အဲ့တော့ပထမအဦးဆုံးအသက်65နှစ်အထက်တွေကိုပထမ2နာရီပေါ့ တို့ဦးစားပေးပြီးတော့တာကြားထဲမှာမေးရုံမလာနိုင်တဲ့ order နဲ့ stay home နေရတဲ့လူတွေနိုင်ငံသားဝင်လာလို့ facility quarantine ထိနေတဲ့လူတွေကို mobile ပေါ့နော်ဒီချွေလျာမေးရုံနဲ့လိုက်ပြီးတော့မေးတွေလက်ောက်တယ်ဒါတောင်မှသူတို့ကဒီမေးရုံအဝမှာ disposable glass တွေပေးနေရတဲ့ခါကျတော့လက်တွေတွေစွန့်နေတာကြာသွားတဲ့ခါကျတော့နှစ်နာရီကျောင်းတော့တုတ်တုတ်တုတ်လောက်တာအဲ့ဒါမပြီးဘူးသူတို့ရရှိနိုင်တယ်မပြီးတော့နောက်ထပ်အရေးပေါ့ဆယ်နာရီဒီတော့နှစ်နာရီတိုးပြီးလည်းရတယ်
ဟုတ်ကဲ့ဆရာအဲ့တော့မြန်မာနိုင်ငံအတွက်ရောဒီနိုင်ငံတကာအတွေ့အကြုံတွေကြည့်ပြီးတော့
ကျွန်တော်တို့နိုင်ငံအနေနဲ့တလားချိုပြီးတော့ဗောနော်ကျန်းမာရေးဝန်ကြီးဌာနနဲ့ပြီးကိုဗစ်ရောဂါပါွယ်ထိန်းချုပ်ရေးလုပ်ငန်းများကိုဆောင်ရွက်ရမယ်ဆန်လုပ်ငန်းလမ်းညွှန်ဆိုပြီးတော့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တာရှိတယ်အဲ့ဒါကအပိုင်းတင်နဲ့အပိုင်းနဲ့ခွဲပြီးတော့အဲ့ဒါဒီမှာမဲယုံမှုတွေမဲယုံနဲ့ပတ်သက်တဲ့လူတွေကိုအွန်လိုင်းရဲ့သူတို့သင်တန်းပေးတာပေါ့ဆိုတော့မြို့နယ်ကျန်းမာရေးဦးစီးဌာနတွေရဲ့တယ်လီဖုန်းနံပါတ်တွေပါကွာခါတဲ့တနိုင်ငံလုံးရဲ့ဟာတွေကိုသူတို့အကုန်လုံးထည့်ပေးထားတာအဲ့ဒီဟာတွေကိုကျွန်တော်မဲယုံမှုတွေကသူနဲ့ပတ်သက်တဲ့မြို့နယ်သူဆက်လို့ရတယ်အရေးပေါ်လာအောင်ရှင်ဒီတော့မှအရေးပေါ်တုံ့ပြန်ရေးအဖွဲ့ဆိုတာရှိတယ် Emergency Operation Center ဆိုပြီးတော့เนาะအဲ့ဒီမှာမဲယုံနဲ့မှမူလဲသွားမယ်ပြက်သွားမယ်တို့မို့ရှင်အခြားကြီးတက်လာမယ်အဲ့လိုမျိုးတွေဆိုရှင်လည်းကိုညီဖို့ချက်ချင်းပဲတုံ့ပြန်မဲ့နေရာမျိုးတွေသူချူရင်းပြင်ဆင်ထားတာတွေ့ရတယ်ပေါ့เนาะမဲပြည့်တဲ့ပုံစံလေးကိုခါတော့ဟိုနေမိတွေနဲ့ဝင်ပေါက်ကဘယ်ကနေစဝင်ဝင်တာနေပြီးတော့အဲ့ဒီနေရာမှာလက်စီဟန်ဆန်တဲ့ဇာလေးတွေဟန်ဂျယ်လေးတွေနဲ့မပေါ့တာပြီးပြီးတော့မှအဲဝင်ပြီးတော့မဲပေးသူနဲ့ပြရအောင်တော့သတ်ပုံတွေကိုသူကထုတ်ပြပြီးတော့သူကပလတ်စတစ်တွေဝင်မယ်အဲ့ပလတ်စတစ်တွေထက်ချက်ကင်လုပ်မယ်အဲ့တော့လူတိုင်းကတော့မတ်စီမပြုတ်နေတက်လာမယ်ပထမမှာ6ပေကြာ6ပေကြာသက်ဝိုင်းလေးတွေဝိုင်းထားပြီးတော့အဲ့နေရာမှာရက်မယ်ပေါ့နော်အပြင်မှာလည်းကျွန်တော်အုံမနေရအောင်ပေါ့နော်ပြီးတော့မှကျွန်တော်နေရာအသီးသီးသွားတော့လွတ်တော်ကိုယ်စားလေးတိုင်းဒေသကြီးလွတ်တော်ကိုယ်စားလေးအမတ်တီအမတ်နဲ့သူရဲ့မဲပြားကိုသွားထုတ်မယ်ပြီးရင်သူရဲ့မဲယုံကိုသွားထည့်မယ်အဲပြီးတော့မှတစ်ခါသူအိမ်မှာချစ်ရတဲ့ကြိရတဲ့ဥစ္စာတွေကိုလည်းအဲ့ဒီမှာရှိရတခါဆုံးဘောပင်တော်ဒီမျိုးသူကတစ်စိတ်တုံးပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီနိုင်ငံတကာအတွေ့အကြုံနဲ့ရှင်ပြီးတော့ပေါ့နော်မြန်မာနိုင်ငံမှာရှိတဲ့အနေအထားတွေပေါ့ဆရာဘယ်လိုသုံးသပ်မိလဲ
တော်တော်လေးအားရအောင်ပြင်ထားတာတော့တွေ့ရတယ်မဲပြားစနစ်တွေအဲ့တော့ဒီနေရာသီးသီးမှာကျွန်တော်လက်သေးတဲ့နေရာကိုငါးနေရာထားပေးထားတယ်ဆန်းဆန်းကတစ်ခုပြီးကင်ပြီးရင်တစ်ခါဆန်းဆန်းကလည်းပုတ်ဆန်းကျန်တဲ့ပုတ်ပေါ့နော်မဲတစ်ခုထုတ်ယူပြီးရင်တစ်ခါနဲ့ပုတ်ပြီးတော့မှဒီစိတ်တုံးနှိပ်နှိပ်ပြီးလို့ရှိရင်ကျွန်တော်မဲယုံနဲ့သွားထည့်ထည့်ပြီးလို့ရှိရင်ဆန်းဆန်းကလည်းနောက်တစ်ခါမှပြန်ပုတ်လူတိုင်းရောကျွန်တော်က master လာပါဆိုတော့ကျွန်တော်ပါလိမ့်မယ်ပြီးတော့မရှိရင်အဲ့ဒီဟိုကထုတ်ပေးမယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာနိုင်ငံတကာမှာဒီထူးထူးခြားခြားပေါ့နော်နောက်သင်ခန်းစာယူစရာရှိသေးလားဆရာ
ဟိုညူးစီကဆိုလဲတကယ်ပဲဗာရပြဆိုကိုဗစ်ကဒုတိယလိုင်းမှာအပြင်းထန်မခံနိုင်ရဘူးဒါပေမဲ့သူက August လောက်မှာသူတို့ပြောတဲ့အဆင့်3 level alert level တက်နေတဲ့ခါကျတော့ September 19မှာကျင်းပမဲ့မဲယူရှယ်ပွဲကို October 18ကိုတလားရွှေ့ပြလိုက်တယ်တောင်ကိုရီးယားမှာကျတော့ mask တက်လာတဲ့ခါကျတော့လူတွေလူစားထိုးလာမှာဆိုတဲ့ကြောင့်မဲမပေးခင်အဝမှာသူကမတ်ကတော့ခဏဖွင့်ခိုင်းတယ်မတ်ပတ်ကိုကြည့်ဒီလိုမှန်တယ်ဆိုမှပေးဝင်တာပေါ့ဒါပေမဲ့အဲ့လိုဖွင့်တဲ့အချိန်ပါကစကားပြောမိမယ်ချောင်းဆူမိမယ်ပါညာဒီပေါ့ခုနိုင်ငံမဲဆက်လက်တမ်းမဲဆွတ်တာမှပြန်လည်းပြန်မကူရအောင်တခါလေဒီမှာအယ်ကိုဟောပါတယ်တော့80%ရခိုင်နှုန်းပါတယ်စီးကိုသူထည့်ထားပြီလားပြီးတော့သူကတင်ပြထားတဲ့လက်တမ်းကိုဆက်လိုက်လို့ရှိရင်အဲ့ခွက်ကခွက်ကိုခက်ဘောင်ကျဲကျဲထည့်ထားတာပေါ့နော်အဝကျဲကျဲနဲ့အဘေးဝါရင်မထိပါသေးနဲ့ဆိုတာမျိုးရသပြောလေးချင်ခိုင်းတာမလို့သေးခင်ခဏဒီလိုထည့်ကြည့်မယ်ဆိုတော့အပြင်မှာမှင်မပါတဲ့နေရာမှာစမ်းကြည့်ခိုင်းတာအရက်တန်လေးစိန်ပြီးတော့အခုတော့ကျမ်းမာရေးဝန်ကြီးဌာနဦးဆောင်ပြီးတော့ဒီညွန်ကြားချက်အပိုင်းတစ်ပိုင်းနဲ့ကိုထုတ်ထားတာပေါ့နော်ဒါလေးကိုတော်တော်များများလူလူသိအောင်တော့လုပ်ပြီးလို့လိုတယ်အခုလူလူကသိမသိကြသေးဘူးပေါ့နော်အဲ့တော့သိရင်တော့ကကျမ်းမာရေးဝန်ကြီးဌာနရဲ့ website ကိုဆက်ပါတက်ဖက်ပါတက်ဖက်တဲ့လူကနည်းတယ်ဗျနည်းတော့အခုတော့တပြေးနဲ့ပို့တူရဲ့ကြီးများလာတာဟုတ်သိရလူကလည်းတက်လာတာဟုတ်ဒီကြားထဲမှာကျွန်တော်တို့လူတွေပို့ထွက်လာမှာတော့ကျွန်တော်လေးစိတ်ပူပါတယ်ကြားတယ်နားတယ်ဆိုရင်မလာနဲ့တော့အခုလည်းမဲယုံမှာကိုကရန်သိရမယ်ကိုဖျားနေရင်ဂျူတင်ပြီးတော့ကိုသက်ဆိုင်ရာမဲယုံမှုဆိုပြီးမှရင်ကိုအုတ်ချုပ်ကြီးကိုပြောပါသူတို့ကနေပြီးတော့ကိုယ့်အိမ်မှာမင်းလာကောက်မယ်ဆိုတာမျိုးကြီးသူတို့စီစဉ်ထားတာရှိပါတယ်အဲ့တော့ဒီကြားထဲမှာကျူစင်တာဝင်နေတဲ့လူတွေစီုံတက်နေရတဲ့လူတွေကျူတင်မဲပေးဖို့ရေဟိုသူတို့စီစဉ်နေပြီးတော့ကျွန်တော်ကြားရတယ်အခုကျွန်တော်အသက်60အထက်တွေတောင်မှနေအိမ်မှာမဲလာယူမယ်သူဒီမို့ရင်ကျွန်တော်ကကျူတင်မဲပေးရမယ်ဆိုတာမျိုးကြီးတော့ပြင်ဆင်နေရတယ်တွေ့ရတာပေါ့နော်အဲ့တော့ရွေးကောက်ပွဲကော်မရှင်ရောကျန်းမာရေးဦးစီးဌာနကပူးပေါင်းလုပ်နာလူတွေကတော့အားရတယ်ဒါပေမဲ့ဒီဟာတွေကိုပို့ပြီးတော့သူတို့ညာညာပြရအောင်တော့ဒီကာလတွေမှာထပ်တလဲထပ်တလဲပေါ့ဗျာအတွေ့အကြုံမှာကိုကမဲပြရမယ်ဆိုတာပြီးတော့ချောဆိုးရင်ကြတယ်မဲယုံလားဆေးယုံလားလို့ပြောတဲ့လူတွေလည်းရှိကြပါတော့ဆေးယုံကအရေးကြီးပြီးတော့မဲယုံကဘာလို့လောက်ရေးကြီးနေရလဲအဲ့တော့ထပ်တလဲလေးပေါ့နော်ယုံလေးကျမကြီးဝန်ကြီးခဏတက်တီးရတာလဲဆိုင်ရင် TV တွေတို့မဟုတ်ရှင် Facebook တွေเนาะဒီ social media တွေအစီအစဉ်တိုင်းရနေပြီးတော့ထပ်တလဲပြရတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုဒီတုံးရတဲ့ပစ္စည်းတွေပေါ့နော်ဒီစနစ်တကျစွန့်ပစ်ဖို့အပိုင်းနဲ့ပတ်သက်လို့ဆရာဘယ်လိုအကြံပေးခြင်းလဲ
အဝမှာကျွန်တော်တို့ခုနကပြောထားတဲ့ကတော့ mask ကိုပါတော့တစ်ခါလွတ်ပစ်ခဲ့အောင်မိုင်ဘုံကိုသူအဲ့ဒီမိုင်ဘုံကလည်းအဖုံးပါမယ်ပေါ့နော်ဒီမိုင်ဘုံကိုဖုံးကိုချီရောက်တဲ့နင်းဖွင့်ပြီးတော့ထည့်ရမယ်ဟာမျိုးတွေပေါ့ထားပေးထားတာတွေ့ရပါတ
ယ်ဟုတ်ကဲ့နောက်တစ်ခုကဆရာတကယ်လို့လက်အိတ်သုံးကြမယ်ဆိုရင်ပေါ့နော်စွန့်ပစ်တာနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုချွတ်တင်တာနဲ့စွန့်တင်တာကိုအကြံပေးလို့ရမလဲ
လက်အိတ်ကကိုဝိလာပြီးပဲဖြစ်ဖြစ်ဘင်းဟောပဲပြီးစီပဲဖြစ်ဖြစ် ။ဒါကိုကျွန်တော်ချွတ်တဲ့အခါမှာပထမလက်ကပြင်ရဟာကိုကင်တယ်ပထမလက်က။နောက်လက်ကတော့အတွင်းဟာကိုကင်ပြီးချွတ်တယ်ဆိုတာမျိုးပေါ့နော်။ချွတ်ပြီးအဲ့ဒီမင်းကထွက်တာနဲ့အမိုက်ဘုံနဲ့ထားခဲ့ရမယ်။ဒါကြီးကအိမ်ပါသွားလို့မဖြစ်ဘူး။ဒါလို့တိုင်တွယ်ထားတဲ့ထိတွေ့ထားတဲ့လူကြီးအပြင်ထွက်ထားတယ်ဆိုတော့ဒီမင်းလက်ကတစ်ခါလုံးလက်ဤတယ်ပေါ့နော်။အဲ့ဒါအဲ့ဒီမင်းကထွက်ပြီးတာနဲ့အပြင်ဟာဝမှရှိတဲ့အမိုက်ဘုံကဆက်ပြထားရမယ်။ဒါပေမဲ့အဲ့ဒီအထဲမှာလက်ဤနဲ့ကိုကပါသွားပြီဆိုရင်လက်ဤပုံမှာပဲဆန်းဆန်းနေကြတာလို့ပြောရတော့
။ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်ဆရာ
။
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်လင်းကိခရိုင်အုတ်ချုပ်ရေးမှုနဲ့အဖွဲ့လက်နက်နဲ့ပစ်ခတ်ခံခဲ့ရလို့တရားရရှိခဲ့ကြပါတယ်။ကရင်ပြည်နယ်မြောက်ရီမြို့နယ်အတွင်းကဂိမ်းဆိုင်နဲ့လောင်စာယုံအချို့အပီးဖြတ်သိမ်းပေးဖို့ကရင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကအကြောင်းကြားထားတယ်ဆိုတာနဲ့ချင်းပြည်နယ်ပလဝါမြို့နယ်တဲကချင်းရွာအုပ်စုပေါင်း90ကျော်မှရွေးကောက်ပွဲကျင်းပမှာမဟုတ်ဘူးလို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားတဲ့အကြောင်းတွေကိုကြားစားရမှာပါရှင့်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်တောင်ပိုင်းမိုင်းပန်မြို့နယ်အတွင်းကျေးရွာအုပ်စုဖက်ကိုမဲဆင်းစစ်ဆေးဖို့သွားတဲ့လင်းခဲခရိုင်အုပ်ချုပ်ရေးမှူးနဲ့အဖွဲ့အမည်မသိတနတ်သမားတွေကပြစ်ခတ်လို့ခရိုင်မှူးနဲ့လက်ထောက်ဖြစ်သူတို့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အောက်တိုဘာလ29ရက်နေ့မွန်းလွဲတနင်္လာအချိန်လောက်ကဖြစ်ပွားခဲ့တာဖြစ်ပြီးလက်နက်ခြေထောက်တွေမှာဒဏ်ရာရရှိတဲ့သူတို့နှစ်ဦးကိုလင်းခဲခရိုင်ဆေးရုံမှဆေးမကုသပဲတောင်ကြီးဆေးရုံကိုဆက်လက်ပို့ဆောင်ဆေးကုထားပါတယ်။မိုင်းပန်မြို့နယ်မှာအစိုးရတပ်မတော်အပြင်ပအိုးလက်နက်ကိုင်တပ်ဖွဲ့ PNLO ပအိုးပြည်သူစစ်တပ်ဖွဲ့ RCSS တောင်ပိုင်းရှမ်းပြည်တပ်မတော်တို့လှုပ်ရှားနေထိုင်ပါတယ်။ပြစ်ခတ်မှုလက်တဲအခုချိန်ထိမသိရသေးပေမဲ့ RCSS ကတော့သူတို့လက်ချက်မဟုတ်ကြောင်းညင်းဆိုထားပါတယ်
ကရင်ပြည်နယ်ဆမ်းမြမနယ်ဆက်မြောက်လီမြို့နယ်တွင်မှာလက်နက်ကင်ဖွဲ့တစ်ခုကစစ်ဖွဲ့ဝင်တွေဖွဲ့လစ်ထားတဲ့ဂိမ်းဆိုင်နဲ့လောင်ကစားယုံတို့ကိုအခုလကုန်အပြည့်ဖြတ်သိမ်းပေးဖို့ကရင်ပြည်နယ်အစိုးရလုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကနေကန့်ကွက်စာပေးပို့ထားပါတယ်ဒီဂိမ်းယုံနဲ့လောင်စားယုံတွေဟာတစ်သောမြေဧရိယာပေါ်မှာခွင့်ပြုချက်မရှိဘဲကျူးကျော်ဆက်လုပ်ထားတယ်လို့ရခိုင် TGPA ဂလုသူဘောတပ်ဖွဲ့ KKO ကဗိုလ်ကြီးဆင့်ရှိသူနဲ့ကရင်ပြည်နယ်နယ်ကြားဆောင်တပ် BGF တပ်ဖွဲ့ဝင်တွေကကာစီနိုယုံကိုဖွင့်ထားပြီးတရားမဝင်လုပ်ငန်းဆောင်ရွက်သူတွေကိုဥပဒေအရအရေးယူဆောင်ရွက်တွားမှာဖြစ်ကြောင်းကန့်ကွက်စာမှာဖော်ပြထားပါတယ်။မြောက်ရီမြို့နယ်မှာတရားမဝင်ဖွင့်လှစ်ထားတဲ့ကာစီနိုလောင်းကစားယုံ28ယုံနဲ့ဂိမ်းဆိုင်28ဆိုင်ရှိပြီးပြီးခဲ့တဲ့မေလတုန်းကကရင်ပြည်နယ်အစိုးရလမ်းညွှန်ချက်နဲ့မြောက်ဒီခရိုင်ရဲတပ်ဖွဲ့တွေကစစ်ဆေးရေးယူမှုတွေပြုလုပ်မယ်ဆိုပြီးသတင်းတွေထွက်ပေါ်ခဲ့ပါလေတဲ့။
ရခိုင်မျိုးသားပါတီ ANP ကရွေးကောက်ပွဲအောင်နိုင်ရေးအတွက်ရခိုင်ပြည်တောင်ပိုင်းကမြို့နယ်တွေမှာတွားရောက်မဲဆွယ်စည်းရုံးနေတဲ့ရေရင်ကိုတရခိုင်အာဏာပိုင်တွေကကိုဗစ် -19 အကြောင်းပြပြီးကန့်ကွက်ခွင့်မပေးခဲ့ပါဘူး။ပါတီဥက္ကဋ္ဌဦးတာထွန်းလာဦးဆောင်တဲ့29ဦးပါရေရင်ဟာစစ်တွေမြို့ကနေဒီလ25ရက်နေ့ကစတင်ထွက်ခွာပြီးတန်တွဲတောင်ကုန်းနဲ့အမ်းမြို့နယ်တွေကိုတွားရောက်မဲဆွယ်စည်းရုံးရမှာအခုလိုအာဏာပိုင်တွေဟန်တားခြင်းနဲ့ကြုံတွေ့ရတာပါ။တန်တွဲမြို့နယ်ကကြေးရွာအုပ်စုတွင်မှာ ANP ပါတီအောင်နိုင်ရေးရရင်ကန့်ကွက်ခွင့်မရှိတဲ့အကြောင်းမြို့နယ်ပါတီတာဝန်ရှိသူတွေကိုခေါ်ယူပြီးမြို့နယ်အတွင်းအဲ့ဒီရရင်ကန့်ကပ်ပါကဥပဒေအရအရေးယူမယ်လို့မြို့နယ်အုပ်ချုပ်ရေးမှူးကခေါ်ယူလက်မှတ်ရေးထိုးခိုင်းတယ်လို့တန်တွဲမြို့ခံတွေကပြောပါတယ်ပြည်မမှာအင်အားကြီးပါတီတွေကထောင်နဲ့ချီတဲ့လူတွေအင်အားပြတ်နေကြပေမဲ့ရခိုင်ပြည်နယ်မှာအခုလိုတားမြစ်နေတဲ့အပေါ်မေခွန်းထုတ်စရာဖြစ်တယ်လို့တရက်ခါနိုင်ငံရေးပါတီဝင်တွေကဆိုပါတယ်
ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်မွန်မြစ်တပ်ပါတီဆင်းချုံနယ်မြေတောင်ပေါက်ဒေသ24ရွာမှာနိုင်ငံရေးကိုယ်စားလှယ်တွေလွတ်လပ်စွာဝင်ရောက်မဲဆွယ်စည်းရုံးနိုင်တယ်လို့မွန်မြစ်တပ်ပါတီ COVID-19 ကာကွယ်ထိန်းချုပ်ရေးကော်မတီဗဟိုကအောက်တိုဘာလ25ရက်နေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်အဲ့ဒီလိုမဲဆွယ်စည်းရုံးရမှာလူ30ဦးထက်မပိုစေဖို့နဲ့ကျန်းမာရေးဌာနရဲ့လမ်းညွှန်ချက်တွေနဲ့အညီစုဝေးစည်းရုံးရမှာဖြစ်ပါတယ်ရခိုင်ထုတ်ပြန်ချက်အရအဆိုပါတောင်ပေါက်ဒေသ24ရွာဟာတခြားမြို့နယ်မှာလာရောက်တဲ့နိုင်ငံရေးပါတီအဖွဲ့ဝင်တွေကိုမဲဆွယ်စည်းရုံးရေးဝင်ရောက်ခွင့်ပြုရာကနေပြန်လည်ဖြေလျှော့ပေးတာဖြစ်ပါတယ်။အလားတူမွန်ပြည်တပ်ပါတီဆိုင်ချုပ်ဒေသတွင်လိုင်းပြေးဆွဲနေတဲ့မော်တော်ယာဉ်တွေနဲ့ထိစီမော်တော်ယာဉ်တွေကိုလည်းရေမောင်းနဲ့နှောက်လိုက်ပါဝင်လူ9ဦးသိတာတင်ဆောင်ခွင့်ပြုကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။
ဆေးရဲတင်းမာမှုတွေနဲ့ကာယောဂါကူးစက်မှုတွေကြုံတွေ့နေရတဲ့ရခိုင်ပြည်နယ်မှာလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပပြုလုပ်မယ့်ရွေးကောက်ပွဲအတွက်စစ်ရှောင်ဒုက္ခသည်တွေအပါအဝင်မဲပေးခွင့်ဆုံးရှုံးမဲ့အရေးစိုးရိမ်နေကြပါတယ်။စစ်တွေမြို့ပေါ်ကိုထွက်ပြေးတင်းရှောင်လာတဲ့ပလဲဝမြို့နယ်အောက်မီးလက်ဝကျေးရွာအမျိုးသမီးတဦးကတော့လာမယ့်ရွေးကောက်ပွဲမှာမဲပေးခြင်းပေမဲ့မဲပေးဖို့အခက်ခဲကြုံနေတယ်လို့ပြောပါရယ်ရခိုင်ပြည်တပြည်နယ်လုံးမှာမဲပေးခွင့်ရှိသူ16သိန်းကျော်ရှိပေမဲ့လည်းမြို့နယ်9ခုနဲ့ကျေးရွာအုပ်စုတချို့မှာရွေးကောက်ပွဲမကျင်းပဖြစ်တော့တာကြောင့်မဲပေးခွင့်ရှိသူ4သိန်းကျော်ပဲကျန်တော့ပြီးမဲယုံစုစုပေါင်း955ယုံသာကျန်တော့တဲ့အတွက်မဲပေးခွင့်ဆုံးရှုံးမဲ့အခြေအနေတွေပေါ်စိုးရိမ်မှုတွေလည်းရှိနေကြပါတယ်
အခုတည်င်းလွာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါချင်းပြည်နယ်တောင်ပိုင်းပလဝါမြို့နယ်တဲကကျေးရွာအုပ်စုပေါင်း90ကျော်မှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အခြေအနေမရှိတာကြောင့်ရွေးကောက်ပွဲကျင်းပမှာမဟုတ်ဘူးလို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကနေအောက်တိုဘာလ29ရက်နေ့ကထုတ်ပြန်လိုက်ပါတယ်ဘလို့အခြေအနေတွေကြောင့်အခုလိုမျိုးထုတ်ပြန်ရတာပါလဲအကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးထားပြီးနိုင်ကိုအိမ်ကတင်ဆက်ပေးထားပါတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရကျေးရွာအုပ်စုပေါင်း100နှစ်အုပ်စုရှိတဲ့ပလဲဝါမြို့နယ်မှာနေမြေလုံခြုံရေးအခြေအနေကြောင့်ကိုစစ်လေးအုပ်စုမှာရွေးကောက်ပွဲကျင်းပမှာမဟုတ်ပဲပလဲဝါမြို့ပေါ်စမီးမြို့ပေါ်နဲ့ရှင်းလင်းဝကျေးရွာအုပ်စုမှာသာကျင်းပပြုလုပ်မယ်လို့ချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့တွင်မှုဦးလင်းကျော်ကပြောပါတယ
်ကျင်းပလို့ရမယ့်ဟာတော့ကျွန်တော်ဒီပလဲဝါမြို့ပေါ်ဒါစမီးမြို့ပေါ်တော်ချင်းတော့အုပ်စုဒါတော့ကျွန်တော်တို့ကျင်းပဖို့အတွက်ဟိုလုပ်ငန်းစဉ်တွေဒီဘောက်ပဲလုပ်ငန်းစဉ်တွေစီမံဆောင်ရနေတယ်ဟိုကျွန်တော်သုံးသက်ချက်ပေါ့နော်လေမီဒေတာအခြေအနေလုံခြုံမှုမရှိတဲ့အခါမှာမဲယုံတွေကိုအများကြီးဖွင့်လိုက်လို့ရှိရင်ဒီပြည်သူလူထုပဲထိခိုက်မယ
်ပလဲဝါမြို့နယ်မဲဆန္ဒမှတ်တဲ့မှာကျေးရွာအုပ်စု45အုပ်စုအမှတ်နှစ်မှာ58အုပ်စုရှိပြီးပလဲဝါမြို့ဘော်ကရပ်ကွက်4ခုစမီးမြို့ဘော်ကရပ်ကွက်3ခုနဲ့ရှင်းလင်းဝကျေးရွာအုပ်စုအပါအဝင်စုစုပေါင်း800တာရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်ချင်းပြည်နယ်မှာလူဦးရေနဲ့ဆန္ဒမဲပေးပိုင်ခွင့်ရှိသူအများဆုံးဖြစ်တဲ့ပလဲဝါမြို့နယ်ရဲ့ကျေးရွာအုပ်စုများစုမှာရွေးကောက်ပွဲကျင်းပမှာမဟုတ်တဲ့အတွက်ဆန္ဒမဲပေးပိုင်ခွင့်ရှိသူ9000ကျော်ကမဲပေးခွင့်ဆုံးရှုံးသွားမှာဖြစ်ပြီးလူဦးရေ10000ပါးကသာမဲပေးခွင့်ရရှိမှာဖြစ်ပါတယ်။ဒါပေမဲ့ရွေးကောက်ပွဲကျင်းပပြုလုပ်တဲ့နေရာဟာမဲဆန္ဒနယ်မြေ200စလုံးပါတဲ့အတွက်ပလဲဝါမြို့နယ်ပြည်သူတွေအနေနဲ့ကိုယ်စလဲလောင်းဆုံးရှုံးမှာမဟုတ်ဘူးလို့ဦးလင်းကျော်ကပြောပါတယ
်။မဲဆန္ဒနယ်200လုံးပါတဲ့ရက်ကွက်နဲ့ကျေးရွာအုပ်စုတွေဖြစ်တဲ့အတွက်ကြောင့်မဲဆန္ဒရှင်တွေပြည်သူတွေကတော့ကိုယ်တလေလောင်း9ရောက်လုံးရသွားကိုယ်တလေလောင်းရသွားတယ်9ရောက်လုံးရတယ်တော်တော်3ရက်လုံးတော့
စိုက်ပွဲဖြစ်ပွားမှုမရှိပဲလုံခြုံမှုရှိပြီးရေကောက်ပွဲကျင်းပလို့ရတဲ့အုပ်စုဆက်နအုပ်စုလောက်ကရှိပြီးတော့ရေကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ပေါ်အာအောတုံလှုပ်မိတယ်လို့ခူမီချင်းမျိုးနွယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ကညှိနှိုင်းရေးမှူးစလိုင်းပိုင်နန်းကပြောပါတယ်လုံ
ခြုံရေးရတော့တော့အရန်ကောင်းတဲ့နေရာဒေသတစ်ခုအဲ့လိုမျိုးနေရာကတော့ဟိုလုံခြုံနိုင်တယ်ဆိုလို့ရှိရင်တော့အရန်ကောင်းတဲ့နေရာခုလိုအချိန်ရမှာဒါမျိုးကတဲ့အချိန်မျိုးတော့လို့အပြောင်းလဲတယ်ကြတော့သူ
ချင်းပြည်နယ်အစိုးရဖွဲ့ကတော့ပလဲဝါမြို့နယ်သမြုပ်လုံးရဲ့80ရာခိုင်နှုန်းကျော်မှာရေကောက်ပွဲကျင်းပနိုင်တဲ့အနေအထားမှာရှိတယ်လို့သိမြခဲ့ပေမဲ့လည်းပြည်ထောင်စုရေကောက်ပွဲကော်မရှင်ကကျေးရွာအုပ်စု94နေရာမှာကျင်းပမှာမဟုတ်ကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်
။ဆက်ပြီးတော့ပြည်ထောင်စုရေကောက်ပွဲကော်မရှင်ကနေပြီးတော့ရခိုင်ပြည်နယ်အပါဝင်ရှမ်းပြည်နယ်အတွင်းစုစုပေါင်း23မြို့နယ်တဲကကျေးရွာအုပ်စု100ကျော်ကိုရေကောက်ပွဲမကျင်းပတဲ့နေနေထဲမှာထည့်သွင်းကြေညာထားပါတယ်။အခုလိုမျိုးကြီးညာလိုက်တဲ့အပေါ်လူထုတွေအတွက်ဘလောက်ထိဆုံးရှုံးနစ်နာမှုတွေရှိစေပါသလဲရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့အတွင်းရေးမှူးလည်းဖြစ်ပြောရေးဆိုခွင့်ရှိသူလည်းဖြစ်တဲ့ဆိုင်းလိတ်ကိုနမ်ဟောင်ကနေမင်းမြန်ရမှာတော့အခုလိုမျိုးစပြောပါတယ
်မိစီရဲ့ကြီးညာချက်အရငင်းနေတင်းနေဥချမ်းနေရဲ့နဲ့ဒီကောက်ပွဲမလုပ်ဘူးဆိုတာကရှမ်းပြည်နယ်မိုင်းကန်မြို့နယ်နဲ့နောက်ရခိုင်ပြည်နယ်မှာအထင်ရှားဆုံးကတော့ပေါက်တော်မြို့နော်အဲ့ဒီမြို့နယ်စလုံးကိုလုံးဝပယ်ဖျက်လိုက်တယ်ဆိုတော့ဒီကခံပြည်သူလူထုအနေနဲ့နိုင်ငံသားခွင့်ရေးတွေဆုံးချုံတယ်ဒီမိုကရေစီခွင့်ရေးတွေဆုံးချုံတယ်လို့တစ်ဖက်မှာလည်းသူတို့ကိုယ်စားပြုပေးမယ်လို့ပြောရတဲ့မရှိတော့ဘူးဖြစ်သွားမှာပေါ့နော်အဲ့ကြောင့်မို့လို့ဒီမိုကရေစီအရေးအတွက်လည်းဒါညှင်းတာဆုံးချုံနိုင်တယ်လို့ပြည်သူလူထုအတွက်လည်းညှင်းတာဆုံးချုံမှုအများကြီးဖြစ်ပေါ်ပါတယ
်ဟုတ်ကဲ့ရှင်အခုရွေးကောက်ပွဲကလည်းကျင်းပဖို့ရဲ့အနှဲငယ်တာလိုတော့တဲ့အတွက်ဒီမဲပေးပိုင်ခွင့်ဆုံးရှုံးနေတဲ့ရှမ်းပြည်သူလူထုတိုင်းနဲ့ချီကိုမဲပေးခွင့်ပြန်ရရေးနိုင်ငံရေးပါတီတွေအနေနဲ့ပယ်လို့ဆောင်ရွက်ပေးဖို့ရှိပါသလဲရှင်
လုံးလုံးစေတော့မိုင်းတိုင်းမြို့နယ်မှာရွေးကောက်ပွဲဝင်ဖို့အတိအမှတ်ပြုခံထားတဲ့နိုင်ငံရေးပါတီ၅ခုရှိပါတယ်။နိုင်ငံရေးပါတီ၄ခုစုပေါင်းပြီးတော့မှသက်ဆိုင်ရာမြို့နယ်ဥက္ကဋ္ဌတွေရဲ့နောက်ပြီးတော့မှရွေးကောက်ပွဲဝင်တဲ့လွှတ်တော်ကိုလည်းလောင်းနေတယ်။အကုန်စုပေါင်းပြီးတော့မှမြို့နယ်ရွေးကောက်ပွဲကော်မရှင်ကနေတဆင့်ခရိုင်ခရိုင်ကနေတဆင့်ဒီနယ်အဆင့်ထိအဆင့်ဆင့်စာပို့ပြီးတော့မှတက်ကွက်တောင်းဆိုထားပါတယ်။ဒီကောက်ပွဲနဲ့မြို့နယ်တစ်ခုလုံးကိုပြန်ချက်ထားတာကိုကျန်တဲ့စင်းစားသုံးသပ်ဖို့ပေါ့နော်။အဲ့တော့ပါတီအနေနဲ့ရောလွှတ်တော်ကိုလည်းလောင်းနေတယ်နဲ့လားတင်ထားတာရှိပါတယ်။
မိုင်းကင်မြို့လိုတိုက်ပွဲမရှိတဲ့နေရာကိုအခုလိုရွေးကောက်ပွဲမကျင်းပဖို့ကြေညာလိုက်တာကဒေတာတွင်းလုံချုံကြီးကတကယ်စိုးရိမ်နေရလို့လားရှင့်။ဘာကြောင့်လို့မြင်ပါတယ်လဲရှင
့်။တပ်မတော်ဘက်ကပြီးထားတဲ့လုံချုံကြီးဆိုင်ရာကန့်သက်ချက်တွေမှာတဲ့။သူတို့ပြီးထားတဲ့စီရင်ကအဲ့လိုမများဘူး။ဒီချီကသူ့သဘောနဲ့သူအောင်းထားတဲ့နေထားတဲ့ရှိတယ်ဆိုတာလည်းတတိယင်းပေါ့နော်။ထုတ်ပေါ်ပြောကြားလာတာရှိတဲ့ပြချက်မျိုးဒီချီရဲ့စဉ်းစားသုံးသပ်ချက်ဟာသူ့သဘောနဲ့သူထောင်ထားတဲ့နေထားကိုကျွန်တော်သိရတယ်။နောက်တစ်ချက်ကသူအောက်ခြေဖွဲ့ကြီးရဲ့အကြံပြုချက်ကိုယူတယ်လဲပြောရဲဒါပေမဲ့လက်တွေ့လုပ်ငန်းမှာကျတော့အဲ့ဒါလုံးဝပွဲလွဲနေတယ်။မိုင်းကင်ဆိုလို့ရှိရင်လည်းမြို့နယ်ရေကောက်ပွဲကော်မရှင်အဖွဲ့အစည်းဥက္ကဋ္ဌဆိုတိုင်းသူ့ငင်းမီဟာတည်ငင်ဟေးချမ်းပါတယ်ဆိုတာကိုစာရီထုတ်ပြန်တာတွေ့ရတယ်။အဲတော့လွတ်လပ်ပြီးတရားမျှတတဲ့ရေကောက်ပွဲချက်အောင်ရုတ်ပါမယ်လို့ကြေကြော်နေတဲ့ယူကြီးစီကိုလူကြီးအနေနဲ့လည်းအားရကြည်မှတ်မှာမဟုတ်ဘူး။အယုံကြည်လဲနည်းစီနိုင်တယ်လို့ကျွန်တော်သုံးသပ်ပါတယ်
ဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ရှမ်းပြည်တောင်ပိုင်းမိုင်းပန်မြို့နယ်အတွင်းမဲဆင်းစစ်ဆေးဖို့သွားတဲ့လင်းခေခရိုင်အုပ်ချုပ်ရေးမှူးနဲ့အဖွဲ့လက်နက်နဲ့ပစ်ခတ်ခံရလို့ဒဏ်ရာရရှိခဲ့ပါတယ်။တရင်ပြည်နယ်မြဝတီမြို့နယ်အတွင်းမှာလက်နက်ကင်တပ်ဖွဲ့ဝင်တွေဖွင့်လှစ်ထားတဲ့ဂိမ်းဆိုင်နဲ့လောင်ကစားရုံတချို့ကိုအခုလကုန်အပြီးဖြတ်သိမ်းပေးဖို့ကရင်ပြည်နယ်အစိုးရလုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကကန့်ကွက်စာပေးပို့ထားပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
မင်္ဂလာပါရှင်။မြန်မာနိုင်ငံမှာလူဝင်မာလာရှိနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီ။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီ season ကိုစနေနေ့ည9:00နာရီထုတ်လင်းတဲ့ VUA TV Magazine season မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင့်သံကြားနဲ့ DVD ရုပ်သံကထုတ်လင်းပေးတဲ့အပြင် VUA Internet Website စာမျက်နှာ burmese.vuanews.com နဲ့ VUA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လင်းပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။
အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
် The 3 Seas Initiative လို့ခေါ်တဲ့သုံးပင်လယ်ဥဆောင်ဥရွက်ပြုမှုအစီအစဉ်မှာ Baltic ပင်လယ်ပင်လယ်နဲ့ Adriatic ပင်လယ်တစ်ဝိုက်က Democracy အသွင်ပြောင်းနေတဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်12နိုင်ငံပါဝင်ပါတယ်ဒီအစီအစဉ်ရဲ့ရည်ရွယ်ချက်ကတော့အဲ့ဒီဒေသမှာမလိုလားအပ်တဲ့ရုရှားနဲ့တရုတ်လိုအာဏာရှင်အစိုးရတွေရဲ့ဩဇာလွှမ်းမိုးမှုကိုဆန့်ကျင်နိုင်ဖို့အခြေခံအဆောက်အုံအသစ်တွေရင်းနှီးမြှုပ်နှံရေးမြင့်တင်နေတဲ့တစ်ချိန်တည်းမှာပဲတောင်မြောက်ဆက်ဆံရေးတိုးတက်အောင်စီးပွားရေးဖွံ့ဖြိုးမှုနဲ့စွမ်းအင်ဖူလုံရေးအတွက်ရင်းနှီးမြှုပ်နှံရေးအာရုံစိုက်ဖို့ဖြစ်ပါတယ်ကျွန်တော်တို့ပြည်သူတွေရဲ့ဘဝတိုးတက်ရေးအတွက်ကျွန်တော်တို့အနေနဲ့ရှေ့မှာရှိနေတဲ့အခွင့်အလမ်းတွေကိုအမိအယဆုတ်ကင်ကြရမယ်လို့အမေရိကန်နိုင်ငံဂျာယီဝန်ကြီးမိုက်ဖွန်ပီယိုကမကြာခင်ကကျင်းပတဲ့သုံးပင်လယ်ထိပ်သီးညီလာခံမှာအခုလိုတိုက်တွန်းလိုက်ပါတယ်
We have an opportunity to jumpstart growth and attract private sector investment now while raising
money. ဒီမှာလူနေမှုအဆင့်အတန်းမြင့်မအောင်စူးစမ်းနေတဲ့တစ်ချိန်တည်းမှာပဲဖွံ့ဖြိုးတိုးတက်ရေးအစပျိုးပြီးပုဂ္ဂလိကကဏ္ဍရင်းနှီးမြှုပ်နှံရေးဆွဲဆောင်ဖို့ကျွန်တော်တို့မှာအခွင့်အလမ်းတရက်ရှိပါတယ်။အနာဂတ်မျိုးဆက်တွေအတွက်စီးပွားရေးလုံခြုံစိတ်ချရအောင်လဲပတ်နိုင်မဲ့ကျွန်တော်တို့ရဲ့အခြေခံအဆောက်အအုံနဲ့စွမ်းအင်စည်းကွက်အတူတကွဆက်ဆက်နိုင်မဲ့နည်းလမ်းတွေအတွက်ကျွန်တော်တို့မှာအခွင့်အလမ်းတရက်လည်းရှိပါတယ်လို့ပြောသွားတာပါ။ရန်ကုန်ငွေအလုံးအလောက်နဲ့လက်တွေ့ကြကြအကောင့်ထဲပေါ်နေတဲ့သုံးပင်လဲဥဆောင်ဥရွက်ပြုမှုအစီအစဉ်အနေနဲ့ဒ တူညီတဲ့ရည်မှန်းချက်အရောက်လှမ်းနိုင်မှာဖြစ်တယ်လို့ဝန်ကြီးဖွံ့ဖြိုးကပြောပါတယ်။ဒါပေမဲ့ရုရှားနဲ့တရုတ်ပြည်ကအာဏာရှင်အစိုးရတွေကအခြေခံအဆောက်အုံစီမံကိန်းတွေရရှိရေးအတွက်လွတ်လပ်တဲ့ပြည်သူတွေအပေါ်မဟာဗျူဟာကျကျနိုင်ငံရေးအမျက်ထုတ်ဖို့ကြံစည်နေကြတာတွေ့ရတယ်လို့ဝန်ကြီးဖွံ့ဖြိုးကသတိပေးလိုက်ပါတယ်။ရုရှားကနေဘော်တိတ်ပင်လယ်ကိုဖျက်ပြီးဥရောပကိုတွေ့တမ်းမဲ့သဘာဝဓာတ်ငွေပိုက်လိုင်း Nord Stream 2စီမံကိန်းကိုလည်းကျွန်တော်တို့တွေ့ခဲ့ပြီးပါပြီ။တရုတ်ကကဘာတဝမ်းလာအိုနိုင်ငံနဲ့မွန်တီနီဂရိုနောက်ပါကစ္စတန်အထိအခြေခံအဆောက်အုံစီမံကိန်းတွေနဲ့စိုးကျိုးတက်ရောက်စေခဲ့တာတွေလည်းတွေ့ခဲ့ကြပြီးပါပြီ။လွတ်လပ်တဲ့နိုင်ငံတွေအနေနဲ့အချုပ်အခြာအာဏာနဲ့လွတ်လပ်ရေးကိုအာဏာရှင်အစိုးရတွေနဲ့အပေးအယူထပ်လုပ်မှာကိုအမေရိကန်ပြည်ထောင်စုကမတွေ့မြင်ခြင်းပါဘူး။ဒါကြောင့်အမေရိကန်ပြည်ထောင်စုကသုံးပင်လယ်အခြေခံအဆောက်အုံစီမံကိန်းတွေအကောင်အထည်ဖော်နိုင်ဖို့ရန်ပုံငွေဒေါ်လာ10,000ရင်းနှီးမြှုပ်နှံဖို့မတည်မယ်လို့ကြေညာထားပါတယ်ဒီစီမံကိန်းအတွက်ရန်ပုံငွေမထက်ဝင်ရသေးတဲ့၃ပင်လယ်အဖွဲ့ဝင်နိုင်ငံတွေကိုထက်ဝင်ကြဖို့နဲ့တခြားအဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းထပ်မံရင်းနှီးမြှုပ်နှံကြဖို့ဝန်ကြီးဖွံ့ဖြိုးကတိုက်တွန်းလိုက်ပါတယ်နောက်တစ်ဆင့်ကတော့ပုဂ္ဂလိကကဏ္ဍပါဝင်လာစေရေးတွန်းအားပေးဖို့ဖြစ်ပါတယ်ဒီလိုလုပ်နိုင်ဖို့အတွက်မျှတတဲ့ဒန်းတူအခွင့်အရေးအခင်းအကျင်းရှိဖို့လိုတယ်လို့ဝန်ကြီးဖွံ့ဖြိုးကပြောပါတယ်နိုင်ငံပိုင်လုပ်ငန်းကြီးတွေကိုပဲဘဲမလိုက်ဖို့သို့မဟုတ်ယင်းနှိမ့်မြုံနိုင်ငံမှာနိုင်ငံရေးကိုရှေ့တန်းတင်တာတွေမလုပ်ဘဲနိုင်ငံရဲ့မူဝါဒတွေအနေနဲ့အတက်နိုင်ဆုံးဆွဲဆောင်ဖို့မဖြစ်မနေလိုအပ်တယ်လို့ဆိုပါတယ်။နောက်ထပ်စိုးရင်စရာကတော့လုံခြုံရေးပါပဲ။ CCP တရုတ်ကွန်မြူနစ်ပါတီကခမရတို့ရဲ့ data အချက်အလက်တွေအားလုံးတင်ကြုံယူဖို့အခုစောင့်နေပါပြီလို့ဝန်ကြီးဖွံ့ဖြိုးကတတိပေးလိုက်ပါတယ်။အရေးကြီးတဲ့ဆက်သွယ်ရေးစွမ်းအင်တယူပို့ဆောင်ရေးကွန်ရက်တွေနဲ့ပတ်သက်တဲ့ပစ္စည်းတင်သွင်းတဲ့နေရာမှာစိတ်မချရတဲ့ကုမ္ပဏီတွေကိုဖယ်ပြစ်ရမယ်လို့ဆိုပါတယ်။နောက်ဆုံးတော့အရေးပါတဲ့ဇကားတွေကိုလက်တွေ့ဆောင်ရွက်ရမယ်အချိန်ရောက်ပြီလို့ဝန်ကြီးဖွံ့ဖြိုးကပြောပါတယ်။နိုင်ငံတွေအကြားဆက်သွယ်ဆောင်ရွက်ရမယ်စီမံကိန်းတွေအမြန်ဆုံးစတင်နိုင်ဖို့အသင့်အနေအထားနဲ့လှုပ်ရှားကြဖို့ကျွန်တော်တိုက်တွန်းပါတယ်။ရှေ့ဆက်လုပ်နေရင်လည်းတယောက်တည်းအထီးချံမဟုတ်ဘူးဆိုတာသိလာမှာပါ။ကျွန်တော်တို့ရဲ့ဥရောပမိတ်ဆွေတွေရဲ့လွတ်မြောက်မှုနဲ့ဒီမိုကရေစီရေးအတွက်လက်ရှိချစ်ကြည်ရေးအခြေခံအုတ်မြစ်အရာရောနောင်လာမယ့်နှစ်တွေအတွက်ပါခွန်အားအပြည့်နဲ့မရင်းရိုင်နဲ့ကြောက်ဆောင်လို့အတူတကွရပ်တည်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပီယိုကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါအမေရိကန်ရွေးကောက်ပွဲချင်းပါဖို့ရပ်ပိုင်းမဲ့လူပါတော့တယ်။ချက်စပရီနေက Republican Party ကသမ္မတ Donald Trump နဲ့ Democratic Party ကပြိုင်ဘက် Joe Biden တို့နှစ်ယောက်စလုံးဟာသူတို့နှစ်ဦးအကြိတ်နဲ့ရှင်ပြန်ရဖို့ရှိတဲ့ Florida ပြည်နယ်မှာမဲဆွယ်နေကြပြီးရှေ့တစ်ပတ်အင်္ဂါ November 3ရက်ရွေးကောက်ပွဲနေ့မှာမဲလာထည့်ကြဖို့အတွက်ဦးစားပေးဆော်နေကြပါတယ်။ American နိုင်ငံသား83သန်းကျော်ကကြိုတင်မဲပေးခဲ့ကြပြီးဖြစ်ပါတယ်။ကျန်နေသေးတဲ့မဲမပေးရသူတန်းပေါင်းများစွာကိုအင်္ဂါနေ့မှာမဲသွားပေးချဖို့အတွက်တိုက်တွန်းနေကြတာဖြစ်ပါတယ်။ပြင်သစ်နိုင်ငံနစ်မြို့ကခရီးရန်ဖျားချောင်းမှာချက်တပရင်းတွေကဓာသမတူကတိုက်ခိုက်ခဲ့တဲ့အတွက်လူသုံးဦးသေဆုံးခဲ့ရတဲ့နောက်ချက်ချင်းဆိုသလိုပဲပြင်သစ်အစိုးရကလုံခြုံရေးအခြေအနေကိုအမြင့်ဆုံးအဆင့်ကိုတိုးပြီးထုတ်ပြန်လိုက်ပါတယ်။ဒါအပြင်နိုင်ရင်နိုင်ငံအတွင်းမှာလည်းကိုရိုနာဗိုင်းရပ်စ်ကြောင့်တနိုင်ငံလုံးတိုက်တာနဲ့လော့ကဒေါင်းလုပ်ပြီးအသွားအလာတွေပိတ်ပင်လိုက်ပါတယ်။ပြင်သစ်နိုင်ငံမှာကျောင်းဆရာတဦးခေါင်းဖြတ်အသက်ခံရတာပါဝင်မွတ်စလင်အစွန်းရောက်တွေရဲ့တိုက်ခိုက်မှုကိုနှစ်လအတွင်းတတိယအကြိမ်ခံခဲ့ကြရတာဖြစ်ပါတယ်။နော်တာဒိမ်းဖျားချောက်မှာဓာသမရဲ့တိုက်ခိုက်မှုကြောင့်သုံးဦးသေဆုံးခဲ့ရတယ်လို့ပြင်သစ်တောင်ပိုင်းကအဗီညွန်မြို့မှာလည်းတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတိုက်ခိုက်သူကိုတော့ရဲကအသေးရမိခဲ့တာပါ။လူသုံးဦးကိုသေစေတဲ့ဓာသမဟာအသက်21နှစ်အရွယ်တူနီရှားနိုင်ငံသားဘရာဟင်အော်ဆာအော်ဖြစ်ကြောင်းပြင်သစ်အာဏာပိုင်တွေကပြောပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်တက်လာနေချိန်မှာကုလသမဂ္ဂအဖွဲ့ကဌာနေညှိနှိုင်းဆောင်ရွက်ရေးမှူးဦးဆောင်တဲ့အဖွဲ့ကတဆင့်ကာယောဂါအတွက်လိုအပ်တာတွေကိုကူညီထောက်ပံ့ပေးခဲ့တယ်လို့ကုလသမဂ္ဂပြောခွင့်ရကပြောပါတယ်မြန်မာနိုင်ငံအတွက်ယောဂါထိန်းချုပ်ရေးအကူအညီဖြစ်တဲ့ယောဂါဆစ်ဆေးကရိယာ3သိန်းနီးပါးနဲ့တကူရေးကာဝေးပစ္စည်း2သိန်း6000ကျော်ပြည့်ခဲ့တယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF နဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP တို့ကလူတသန်းလောက်အတွက်ငွေကြေးအကူအညီတွေပေးနေတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာ COVID-19 ကူးစက်သူပေါင်း5သိန်းကျော်နဲ့သေဆုံးရသူက1200နီးပါးရှိနေပါပြီ။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကိုရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo က အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးနဲ့ချက်စပရီနေမှာတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်မှာတောင်တရုတ်ပင်လယ်ဆိုင်ရာပူးတွဲကြေညာချက်တစ်စောင်ကိုထုတ်ပြန်လိုက်ပါတယ်အမေရိကန်နဲ့အင်ဒိုနီးရှားနှစ်နိုင်ငံကြားစီးပွားရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေခိုင်မာအောင်လှုပ်ဆောင်ဖို့အတွက်နီးလန်းသစ်တွေရှာဖွေသွားမယ်လို့လည်းဝန်ကြီးပေါင်ပီယိုကပြောပါတယ်တောက်ကြနေမနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါတော်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမခင်ရသက်ပါ
This program has come to you from the Voice of America, Washington.